Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါခင်ဗျာ View American တိုင်းရဲ့2025ခုနှစ်ဇန်နဝါရီလ26ရက်နေ့ကနေညနှောဘာသာစီစဉ်တွေကိုနှောဘာစံတော်ချိန်ည9နာရီကနေ10နာရီထိ American ပြည်ထောင်စု Washington DC မြို့တော်ကနေဓာတ်ရိုက်စတင်ထုတ်လွှင့်နေပါပြီခင်ဗျာရေဒီယိုစီစဉ်တွေကိုလိုင်းဒိုမီတာ1925 30နဲ့လိုင်းလမ်းမီတာ190ပြင် Facebook နဲ့ YouTube တို့ကနေရုပ်သံတွေပါတွက်ဖက်ပြီးတော့ဓာတ်ရိုက်ထုတ်လွှင့်ပေးနေတာပါဒီကနေ့အစီအစဉ်ဟူကကျွန်တော်စီသူပ
ါမင်္ဂလာပါခင်ဗျာကျွန်တော်အောင်လင်းဦးပါညနေဆရာမဲ့သတင်းတွေမှာတော့ပါလက်စတိုင်းဒုက္ခသည်တွေကိုဂျော်ဒန်နဲ့အီဂျစ်နဲ့တခြားအာရဗ်နိုင်ငံတွေကပါပုံမလက်ခံကြဖို့အမေရိကန်သမ္မတတော်နဲ့ထရန့်ကတိုက်တွန်းပါတယ်စစ်ကောင်စီရဲ့လေကြောင်းတိုက်ခတ်မှုကြောင့်ဒီကနေ့မန္တလေးတိုင်းစင်ကိုချေးရွာမှာအနည်းဆုံးလူ18ဦးသေဆုံးသွားပါတယ်ဒီလိုထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုစီသူနဲ့အတူပြောပြပေးသွားမှာပ
ါဟုတ်ကဲ့ပါကောင်းလို့ရေခုညပိုင်းနားဆရာမဲ့အထက်မှာတော့သမ္မတထရန့်လက်ထက်လူမှုကြီးကြပ်ရေးဥပဒေတွေကမြန်မာနိုင်ငံသားတွေပေါ်ဘလောက်တက်ရောက်လာနိုင်တယ်ဆိုတာနဲ့ပတ်သက်ပြီးတော
့အဲ့လိုဆာရဲဆာရဲပြည်စုံတဲ့လူတွေမြန်မာအတိုင်းဝိုင်းထဲမှာရှိနေတယ်ဆိုတဲ့အတွက်ကြောင့်ဒီလိုင်းကြီးကျွန်တော်တို့မြန်မာအတိုင်းဝိုင်းကိုအနှင်းနဲ့အမြန်တော့ရောက်လာနိုင်မယ်လို့ကျွန်တော်ကတော့အဲ့လိုယူဆနေတယ
်နယူးယောက်ခြေဆိုင်ဘာမာပွိုင်အဖွဲ့ရဲ့အမှုဆောင်ဒါရိုက်တာကိုမူးချန်ပြောတာပေါ့ပြည်စုံကူမကြခင်မှာနားဆင်ရဖို့ရှိပါတယ်ဒါ့အပြင်ရင်ဂျာရေးမျောလင်းချက်ကမ္ဘာမြန်မာမီဒီယာမြင်ကွင်းမြန်မာပြည်မှာပေးစာများစတဲ့အပတ်စဉ်စီစဉ်တွေကိုလည်းတင်ဆက်သွားဖို့ပြင်ဆင်ထားပါတယ်ခွင့်ဆုံးတော့နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကောင်လုံးနဲ့ကျွန်တော်စီသူတို့တင်ဆက်ပေးဦးမှာပါခင်ဗျာ
။လေဗန်နိုင်ငံတောင်ပိုင်းမှာလမ်းမော်ကဒါစီကိုကျော်လွှတ်ပြီးဝင်ရောက်လာကြတဲ့ဆန္ဒပြသူတွေကိုပြစ်ခတ်ရာကဒီကနေ့တနင်္ဂနွေနေ့မှာအနည်းဆုံးလူ3ဦးသေဆုံးပြီး40ကျော်ဒဏ်ရာရတဲ့အကြောင်းလေဗန်ကျန်းမာရေးဌာနကပြောလိုက်ပါတယ်။ဣဇွေးနဲ့ဟက်စ်ဘူလာအဖွဲ့ကပြီးခဲ့တဲ့နှစ်နိုဝင်ဘာလနောက်ပိုင်းကအပြစ်ခတ်ရစရေးသဘောတူညီချက်အရလေဗနွန်နိုင်ငံတောင်ပိုင်းကဣဇွေးတပ်ဖွဲ့တွေရပောင်း60အတွင်းပြန်လည်ဆုတ်ခွာဖို့တတ်မှတ်ထားတာကိုမလိုက်နာတဲ့အပေါ်ကန့်ကွက်ကြတဲ့ဆန္ဒပြသူတွေကဣဇွေးစစ်တပ်မနေ့ကစချထားတဲ့အတားအဆီးကိုကျော်လွှတ်ပြီးကြေးရွာတွေထဲဝင်ရောက်ဖို့ကြိုးစားခဲ့ကြတာပါလေဗနွန်တောင်ပိုင်းမှာဟက်စ်ဘူလာအဖွဲ့ကစီးရီးအရအခြေမချနိုင်အောင်လေဗနွန်စစ်တပ်ကတောင်ဝင်မယူနိုင်သေးတာကြောင့်တပ်တွေမဆုတ်ခွာနိုင်သေးဘူးလို့ဣဇွေးကတော့ပြောဆိုထားပါတယ်လေဗနွန်စစ်တပ်ကလည်းဣဇွေးတပ်ဖွဲ့တွေပြန်မဆုတ်မချင်းတပ်တွေချထားလို့မဖြစ်နိုင်ဘူးလို့တုံ့ပြန်ပြောဆိုထားတာပါလေဗနွန်သမ္မတကလည်းလေဗနွန်ရဲ့အချုပ်ချာအာဏာကိုထိပါမခံနိုင်တဲ့အကြောင်းနဲ့အခုနောက်ဆုံးဖြစ်ရမှာလေဗနွန်ဒေသခံတွေခွင့်ရင်းနဲ့ဂုဏ်သိက္ခာကိုကာကွယ်နိုင်ဖို့အစွမ်းကုန်ကြိုးပမ်းမယ်လို့လည်းကြေညာချက်ထုတ်ပြန်ပြောဆိုထားပါတယ်ခင်ဗျာ
ဂါဇာကမ်းမြောင်ဒေသကပါလက်စတိုင်းဒုက္ခသည်တွေကိုဂျော်ဒန်၊အီဂျစ်နဲ့တခြားအာရဗ်နိုင်ငံတွေကပုံမူလက်ခံပြီးတော့စစ်တပ်သင့်ဒေသကိုအသစ်ဖြစ်အောင်ရှင်းလင်းပြလို့ကြောင်းအမေရိကန်သမ္မတဒေါ်နယ်ထရန့်ကပြောဆိုလိုက်ပါတယ်။ဂျော်ဒန်ဘီရင်ဒုတိယမြောက်အက်ဗ်ဒူလာနဲ့ဆက်သွယ်ပြောဆိုအောင်မှာသူ့အယူဆကိုဆွေးနွေးခဲ့တယ်လို့အီဂျစ်သမ္မတနဲ့ဒီကနေ့စကားပြောတဲ့အခါဆွေးနွေးမယ်လို့လည်းစနေနေ့ကအမေရိကန်သမ္မတအထူးလျင် Air Force 1မှာမိနစ်20ကြာသတင်းတောက်တွေနဲ့အမေးဖြေလုပ်ခဲ့ရမှာပြောခဲ့တာပါ။တင်တော်တွင်နဲ့မင်းမြန်ကမ်းမှာပဲအရင်ဆိုရလက်ထက်ရက်ဆိုင်ထားခဲ့တဲ့အစ္စရေးကိုပေါင်1000ဘုံးတွေပေးပို့မဲ့အစီအစဉ်ခွင့်ပြုလိုက်ကြောင်းလဲသမ္မတထရန့်ကပြောပါတယ်အစ္စရေးကိုဘုံးတွေပေးမဲ့အစီအစဉ်ကိုတော့အခုခါအပြစ်ခတ်ရက်ဆဲထားတဲ့ဟမတ်စ်တွေနဲ့ဂါဇာဒေသစစ်ပွဲအတွင်းအရသာထိခိုက်သေးဆုံးမှုတွေကိုရှော့ချနိုင်မှုရည်ရွယ်ချက်နဲ့ဆိုင်းငံ့ခဲ့တာပါအစ္စရေးကဝယ်ယူထားပြီးသားဖြစ်တာကြောင့်ဘုံးတွေပေးမဲ့အစီအစဉ်ဆိုင်းငံ့ထားတာကိုအဆုံးသတ်ခဲ့တာလို့လဲသတင်းတောက်တွေကိုပြောခဲ့ပါတယ်ခင်ဗျာ
ကိုဗစ်ကရောဂါတခွဲကန်တစ်ခုကနေစတင်ပြန့်နှံ့နေတာဖြစ်နိုင်ခြေများတဲ့အကြောင်းအမေရိကန်ဘူထောက်လိုင်းရေးအေဂျင်စီ CIA ရဲ့အစီရင်ခံစာကဖော်ပြလိုက်ပါတယ်။စနေနေ့ကထုတ်ပြန်လိုက်တဲ့အစီရင်ခံစာထဲမှာတရုတ်နိုင်ငံကိုရည်ညွှန်းထားပေမဲ့ CIA ရဲ့သုံးသက်ချက်အပေါ်အပြည့်အဝအားထားလို့မရနိုင်တဲ့အကြောင်းလဲဖော်ပြထားတာပါ။စီရင်ခံစာထောက်လိုင်းရေးအချက်အလက်အသစ်တွေအပေါ်မူတည်ပြီးထွက်ပေါ်လာတာမဟုတ်ပဲသမ္မတဂျိုးဘိုင်ဒန်လက်ထက်မှာကလေးက CIA ကြီးကဲဝီလျံဘန်းစ်ကပြည့်စုံထားတာပါ။စီရင်ခံစာကိုသမ္မတဒေါ်နယ်ထရန့်က CIA ကြီးကဲအသစ်ဖြစ်ရွေးချယ်ခဲ့ပြီးကြာစာပေးနေ့မှာကျန်းသစ်စာကျင်းစုတောင်းယူခဲ့တဲ့ဂျွန်ရက်ကလစ်ရဲ့အမိန့်နဲ့မနေ့ကပဲလျှို့ဝှက်အစီရင်ခံစာအဆင့်ကိုပယ်ဖျက်ပြီးအများသိအောင်ထုတ်ပြန်လိုက်တာဖြစ်ပါတယ်။ထောက်ထားတွေအရကိုဗစ်ရောဂါရဲ့မူလစစ်မြေဟာတဘာဝကမဟုတ်ဘဲတခွက်ခက်မှာဖန်တီးခဲ့တာဖြစ်နိုင်တယ်လို့ယုံကြည်ရတဲ့အကြောင်းအစီရင်ခံစာမှာဖော်ပြထားတာပါ။ဒါပေမဲ့လည်းထောက်ထားတွေဟာလုံလောက်မှုမရှိတဲ့အကြောင်းစစ်စစ်ချက်ပေါ်အပြည့်အဝယုံကြည်ဖို့မဖြစ်နိုင်တဲ့အကြောင်းလည်းထောက်ပြထားပါတယ်ခင်ဗျာ။
ပြည်ရေအမေရိကန်တန်ညပဲမြန်မာဘာသာအစီအစဉ်တွေကိုည9နာရီကနေ10နာရီထိလိုင်းဒိုမီတာ19ကီလိုဟတ်ဇ်15953ညလိုင်းဒိုမီတာ25ကီလိုဟတ်ဇ်11803ညလိုင်းဒိုမီတာ30ကီလိုဟတ်ဇ်9963ညတို့အပြင် စနေတနင်္ဂနွေမှာလိုင်းလက်မီတာ190 kHz 1505ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ရှင
် View American တဲ့မြန်မာပိုင်းစီစဉ်ရဲ့တနင်္ဂနွေနေ့ညပိုင်းသတင်းတွေကိုနားဆင်နေရတာဖြစ်ပါတယ်မန္တလေးတိုင်းကကြေးရွာတစ်ခုမှာဒီကနေ့တနင်္ဂနွေနေ့အစောပိုင်းကစစ်ကောင်စီရဲ့လေကြောင်းတိုက်ခိုက်မှုကြောင့်ဒေသခံလက်နက်ကင်ကာဝေးအဖွဲ့ဝင်တချို့ပါဝင်လူ19ဦးထက်မနည်းသေဆုံးပြီးထိခိုက်ဒဏ်ရာရသူတွေလည်းရှိခဲ့တယ်လို့ဒေသခံတွေကပြောပါရယ်မြင်းချံမြို့နယ်ဆယ်မန်လောက်ကွာမှာရှိတဲ့စင်ကွတ်ကြေးရွာကစာတင်ကြောင်းကိုဒီနေ့အစောပိုင်းဘုံကျက်တက်ခဲ့ပြီးနောက်ဆက်တွဲရရင်နဲ့ပြစ်ခတ်ရာကသေဆုံးသူတွေထဲမှာလာသားအရွယ်ကလေးငယ်တွေပါဝင်တယ်လို့လည်းဒေသခံတွေကပြောဆိုကြပါရယ်တက်ခတ်ခံရမှုကြောင့်ထိခိုက်ဒဏ်ရာရသူတွေထဲမှာစိုးရိမ်ရသူတွေပါဝင်တာကြောင့်ဒီဆုံးသူတို့လာမှာကိုလည်းစိုးရိမ်နေကြတာပါအပြန်အလှန်တိုက်ပွဲဖြစ်ပွားတာမျိုးမရှိပဲလေချောင်းကတက်ခက်ခံရတာလို့လည်းပြောဆိုထားပါတယ်လူများပြတေချီထိခိုက်တဲ့တက်ခက်မှုနဲ့ပတ်သက်လို့စစ်ကောင်စီကလက်တလုံးသတင်းထုတ်ပြန်တာတော့မတွေ့ရသေးပါဘူးမြန်မာနိုင်ငံမှာ2021ခုနှစ်ဖေဖော်ဝါရီလစစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းပေါ်ပေါက်နေတဲ့နိုင်ငံနဲ့လက်နက်ကင်ပြပတ်တွေအတွင်းဆုံးရှုံးမှုတွေကြုံရခြင်းမှာပဲစစ်ကောင်စီကလေချောင်းတက်ခက်မှုတွေအရှိန်မြင့်လာနေတာဖြစ်ပါတယ်
ကယန်ယူကင်းမြို့သားစီယုံတက်မဟာငါးထင်းချုံနယ်မြေဒွေလူးမြို့နယ်ဖပွန်ကမမောင်းလမ်းပိုင်းမှာရှိတဲ့ကတိုင်တိစစ်ကောင်စီတပ်စခန်းကို KNL PDF ပူးပေါင်းတပ်တွေကဒီရက်ပိုင်းမှာပဲတိုက်ခိုက်ရှင်းလင်းခဲ့တယ်လို့ဒေသခံတယောက်က VOA ကိုပြောပါရတယ
်။အဲဒီမှာသူတို့ပြောတာဒီဟာဝေဇာအဲ့မှာနယ်လက်ရှိတယ်အဲ့ဒီဟာဝေဇာနယ်လက်ကိုလည်းသူတို့စကားစားပဲနေပြီးတော့ဖျက်ထားတာဖျက်စီးသွားတာပေါ့နော်။ကရယ်ဒီစခန်းကတော့ဟိုဘယ်လိုပြောလဲထိချုပ်ရတာလို့ပြောလို့ရပြောလို့လည်းရသလိုထိချုပ်လောကအလုံးစုံထိချုပ်မြောက်လို့ပြောလို့ရတာပေါ့နော
်ကတိုင်ဒီစခန်းရဲ့အနီးဝန်းကျင်မှာနောက်ဆက်တွဲတိုက်ပွဲတွေဆက်တိုက်ဖြစ်နေပြီးတော့ခုဆိုရင် KNU တပ်မဟာငါထိချုပ်ရနယ်မြေထဲမှာကတိုင်ဒီစခန်းပြီးရင်စခန်းနှစ်ခုလောက်သာကျန်တော့တယ်လို့လက်ဒေသခံတွေကပြောပါရယ်2024ခုနှစ်ဒီဇင်ဘာကစပြီးတော့စစ်ကောင်စီရဲ့ကတိုင်ဒီစခန်းကိုကရင်မျိုးသားလူမျိုးရေးတပ်မတော် KNL PDF ပူးပေါင်းတပ်တွေကထိုးစစ်ဆင်နေခဲ့တာပါစစ်ကောင်စီကလည်းလေကြောင်းတက်ခိုက်မှုတွေဆက်တိုက်လုပ်ခဲ့တာကြောင့်ဒေသခံတွေထိခိုက်သေဆုံးတာတွေလည်းရှိခဲ့တယ်လို့ဒေသခံတွေကပြောဆိုပါတယ်ခင်ဗျာ
တောင်ကိုရီးယားနိုင်ငံမှာဆေးရုံချွေကြီးညာခဲ့တာကြောင့်ဖန်စီခံထားရတဲ့သမရယွန်းစုယိုးကိုစူပူအောင်ကြွမှုမှာအဓိကဦးဆောင်သူဖြစ်အစိုးရရှိနေတွေဒီနေ့ပဲတရားဝင်ဆွဲချက်တင်လိုက်ပါတယ်တာဝန်ကဆိုင်းငံ့ထားပြီးဖန်စီအေးအေးခံထားရတဲ့သမရကိုဆက်လက်ထိန်းသိမ်းထားဖို့လည်းအမိန့်ထုတ်ခဲ့တာပါပြီးခဲ့တဲ့နှစ်ဒီဇင်ဘာလ3ရက်နေ့ကဆေးရုံချွေကြီးညာခဲ့ပြီး6နှစ်လောက်ကြာမှပဲလွတ်တော်ကအမိန့်ကိုပယ်ဖြစ်ဖို့မဲခွဲဆုံးဖြတ်ခဲ့ရာကတော့နောက်ဆက်တွဲတောင်ကိုရီးယားမှာငငယ်ရေးပြဿနာတွေလည်းပေါ်ပေါက်ခဲ့ပါတယ်သမရယွန်းကိုအေးအေးဖို့လွတ်တော်ကဆုံးဖြတ်ခဲ့ပြီးဒီလဆန်းမှာပဲဖန်စီခံခဲ့ရတဲ့ကြောင့်တောင်ကိုရီးယားသမိုင်းမှာတော့တာဝန်ထမ်းဆောင်နေစဉ်အဖမ်းခံခဲ့ရတဲ့ပထမဆုံးသမရတူလည်းဖြစ်ခဲ့ပါတယ်သမရကိုဖမ်းဆီးဖို့ကြိုးပမ်းရမှာလဲကိုရန်တော်အထူးတပ်ဖွဲ့ကလက်မခံခဲ့တာကြောင့်တရင်ပတ်နဲ့ချီကြာမြင့်ခဲ့တာပါအစိုးရရှင်းနေတွေဆွဲချက်တင်လိုက်တာကြောင့်စိုးမျိုးတော်မှာလက်ရှိထိန်းသိမ်းခံထားရတဲ့သမရအနေနဲ့6လအတွင်းစတင်ရမယ့်တရားခွင်မတိုင်ခင်အထိဆက်လက်ဖမ်းဆီးထိန်းသိမ်းခံထားရမှာလဲဖြစ်ပါတယ်ခင်ဗျာ
အစောရတဲ့နေ့ကိုကိုအောင်လူဦးနဲ့တူပြောပြခဲ့တာပါခုဆက်ပြီးတော့တနင်္ဂနွေညအပတ်စဉ်ကဏ္ဍတွေကိုစတိုက်တင်ဆက်ပေးသွားပါမယ်ခွင့်ဆုံးတော့ရိုဟင်ဂျာအရေးမျှော်လင့်ချက်အစီအစဉ်နဲ့ဆက်ပါမယ်ဘေးဒုက္ခတွေကနေပြီးတော့လွတ်မြောက်ရာကိုတင်းရှောင်နေကြရတဲ့လေစီးပြေးရိုဟင်ဂျာဒုက္ခတွေတွေကိုသူတို့ဆိုက်ရောက်ရာနိုင်ငံတွေကစာနာကူညီဖေးမပေးကြဖို့ထိုင်းနိုင်ငံမှာရိုဟင်ဂျာရေးဆောင်ရွက်ပေးနေသူတွေကတိုက်တွန်းလိုက်ပါတယ်ကိုဝင်ဆောင်မိခင်တွေနဲ့ကလေးငယ်တွေပါပါဝင်တဲ့ရိုဟင်ဂျာဒုက္ခတွေပင်လယ်ကမ်းဆက်တွေမှာဆွန့်ပစ်ခံရတာအပြင်ပင်လယ်ထဲပြန်လွတ်ခံရတဲ့ခြေနေတွေကရ ेंजर တွေဘေးဒုက္ခအကြီးကျယ်ရောက်နေတာကိုပြသတာလို့လည်းဆိုပါရယ် Association Rohingya Thailand အဖွဲ့ပြောခွင့်ရနိုင်အရစ်အလီကို VOA မြန်မာပိုင်းစီစဉ်ကမဆုမွန်ဆက်သွယ်မေးမြန်းထားပါရခင်ဗျာ
ဟုတ်ကဲ့အခုလိုမျိုး VOA မြန်မာပိုင်းကိုဆက်သွယ်မေးမြန်းခွင့်ပြုတဲ့အတွက်ဦးစာရစ်အလီကိုကျေးဇူးအများကြီးတင်ပါတယ်ရှင
်ဟုတ်ကဲ့အများကြီးမှကျွန်တော်လည်းအများကြီးတင်ပါတယ်
ဟုတ်ကဲ့ပါကျမဒီနေ့ပေါ့နော်ဥအာလီကိုဆက်သွယ်မေးမြန်းရတဲ့အကြောင်းရင်းကတော့ထိုင်းနိုင်ငံမှာပေါ့နော်အခုဆိုလို့ရှိရင်ဒီရိုဟင်ဂျာလေစီးပြေဒုက္ခတွေတော်တော်များများဒီထိုင်းနိုင်ငံထဲမှာဒီအခုပြီးခဲ့တဲ့သတင်းဘက်ကတော့ဆိုရင်လည်းဖုခတ်မှာကလေးငယ်တွေရောကိုဝင်ဆောင်မိခင်တွေရောအများပြပါတဲ့ဒီလေစီးပြေရိုဟင်ဂျာဒုက္ခတွေဆက်ရောက်လာတယ်ထိုင်းအာဏာပိုင်ဒီဘက်ကထိန်းသိမ်းထားတယ်ပြီးတော့သူတို့ပြန်ပြီးတော့မှဟိုဟာဖြစ်တယ်ပေါ့နော်ဆိုတော့လက်တလောမှာအခုပေါ့နော်ဒီထိုင်းနိုင်ငံထဲမှာဒီရိုဟင်ဂျာဒုက္ခတွေဆက်ရောက်လာနေတဲ့အခြေအနေနောက်ပြီးတော့သူတို့တွေကဘယ်ကနေပြီးတော့အထူးကလာနေကြတာလဲဒီအခုလက်ရှိပေါ့နော်ဒီ2025နှစ်စာပိုင်းမှာကြုံရတဲ့အခြေအနေလေးနည်းနည်းရှင်းပြပေးပါရှင်
ဟုတ်ကဲ့ကျွန်တော်အဲ့လီပါကျွန်တော်ထိုင်းနိုင်ငံမှာရှိတဲ့ဆက်ဆက်တန်းထိုင်းနိုင်ငံမှာကျွန်တော်အလုပ်လုပ်နေပါတယ်ဆယ်နှစ်နေရှိပြီကျွန်တော်ကတော့ဒီပဲဒီလူလာတွေကရခိုင်ကလာနေပြီအခုဘာမှပြရလဲလာနေပြီဟိုမှာဘင်္ဂလားဒေ့ရ်ကလည်းလာနေပြီဒီအဓိကဒီအကြောင်းတွေပြောလို့ရှင်ကျွန်တော်တို့ပြောစရာအများရှိတယ်ဘာလို့လဲဆိုတော့ရခိုင်မှာကိုတော်လေးအရင်ဆိုးနေပြီလို့ကျွန်တော်အဲ့ဒါလို့ထင်တယ်ဘာဖြစ်လို့ဆိုတော့ကျွန်တော်တို့ရခိုင်ကလာတဲ့လူတွေကိုကျွန်တော်မင်းနေတယ်ဘာဖြစ်လို့နေတော့ဒီမှာလာတယ်ဆိုတော့ကျွန်တော်မင်းနေတယ်မင်းနေလာချမှာသူတို့ကပြောနေတယ်အဲ့ဒီမှာနေဖို့မရဘူးဆိုပြီးတော့စကတ်တကူပဲပြောနေတယ်ဘယ်လိုလုပ်နေလို့မရတော့ကျွန်တော်ထပ်ပြီးနေသူတို့ကိုမင်းနေတယ်ဘာဖြစ်လို့နေလို့မရတော့ဆိုတော့သူတို့ကလည်းဘာပြောလို့ဆိုတော့အေးအေးလေးထိုက်ပွဲလုပ်နေတယ်ဟိုမာလေးဘာမှပြေးစိတ်သားတွေကထိုက်ပွဲလုပ်နေတယ်ကျွန်တော်တို့စားဖို့မရှိဘူးဆေးဖို့မရှိဘူးဆေးကိုဖို့ဆေးရမရှိဘူးအလုပ်လုပ်ဖို့နေရာမရှိဘူးပတ်စံစားရနေရာမရှိဘူးအဲ့ဒါလို့ဆိုပြီးတော့သူတို့ကနေဖို့ဘယ်လိုမချုပ်စရာသူတို့ကကြောင်းတွေအများကြီးပဲနေလို့မရဘူးဆိုတော့အဲ့ဒါတွေပဲထားပြောနေတယ
်ဟုတ်ကဲ့ရှင်ဟုတ်ကဲ့အဲ့တော့အခုဒီ time ကိုရောက်လာကြတဲ့အချိန်မှာပေါ့နော်အခု time ကတော့တကယ်တော့သူတို့ရဲ့ဥတီတဲ့လမ်းကြောင်းတော့မဟုတ်ဘူးပေါ့နော်သူကမလေးရှားတို့အင်ဒိုနီးရှားတို့တဆင့်သွားကြမှာပေါ့အများစုကဘင်္ဂလားဒေ့ရှ်ကလာတာတွေရှိတယ်ရခိုင်ပြည်နယ်ဘက်ကနေလာတဲ့လူတွေရှိတယ်ဆိုတဲ့အခါကျတော့အခုထိုင်းမှာအဲ့လိုမျိုးဒီအခက်ခဲတွေနဲ့ကြုံရတဲ့ဒီလမ်းတဝက်တစ်ပြက်မှာဆက်လေတွေပြက်ပြီးဒုက္ခရောက်နေရတဲ့လူတွေအတွက်ကိုဥာလီတို့ဘက်ကရောဘာတွေများကူညီဆောင်ရွက်ပေးနေတာတွေရှိပါလဲရှင
်ကျွန်တော်တို့ဘာမှကူညီပေးလို့မရဘူးဆိုတော့ဗလာထိုင်းအစိုးရကတော့ကျွန်တော်တို့လူတွေကိုဖမ်းတာကနေရှိလေရှိတယ်ရှင်းနေရှိလေရှိတယ်ချောင်းနေရှိလေရှိတယ်လူတွေကဖမ်းတာဒီတော့ကျွန်တော်တို့သူတို့ကဘာပြောလဲနေတော့မနေငယ်မရှိဘူးဘာမှပြတူလင်ပူလင်မရဘူးနေလဲစီမှာမပေါ်နေမရှိဘူးနေလဲစီမှာလည်းငယ်မရှိဘူးဆိုပြီးတော့ကျွန်တော်တို့ကိုပြတ်မပိုးဘူးပန်းထားတာကိုထောင်လို့ရှိပါနော်ငါးနေချောင်းနေလို့ရှိပြီးထိုင်းနေငယ်ထိုင်းရဆွေရပြောတယ်နေတော့ဘာမှပြန်လာမကံဝင်ဆိုပြီးတော့သူတို့ပြတ်မပိုးဘူးဒီတန်းဖမ်းထားတာကိုခုနှစ်နေရှိနေလို့ရှိပြီးလူတွေကထိုင်းနေငယ်မှာအဝါဆော့ထားလို့မှရှိတယ်ဘန်ကောက်မြို့တော်မှာရှိတယ်လာဝကလက်ထက်မှာရှိတယ်ရဲလက်ထက်မှာလည်းရှိတယ်မြန်မြန်မြန်ရာမရှိတဲ့ဒါတော့ကလေးရအများကြီးဒီ၃လောင်းနဲ့လောက်ပိုင်းမှာထော်လေးမြန်မြန်လာတယ်ကျွန်တော်တို့တွေ့ရတယ်ကျွန်တော်တို့ဘာဖြစ်လဲကိုရင်လို့လို့မြန်ဆိုတော့သူကတွားကြည့်ဖို့မပေးဘူးဒီထ ਾਇ ရဆွေရလောက်ကမပေးဘူ
းဟုတ်ကဲ့ရှင်အဲ့တော့ဘာတွေများလုတ်ပေးနိုင်တာမျိုးရှိမလဲသူတို့အတွက်လိုအပ်တဲ့အကူအညီအခက်ခဲတွေကိုပေါ့နော်ဒီထ ਾਇ အာနာပိုင်းတွေကိုဥရောအခုလက်ရှိထိုင်းနိုင်ငံထဲမှာရိုဟင်ညာမြန်မာ association ဆိုပြီးတော့မှအဖွဲ့အစည်းအဖွဲ့ဖွဲ့ပြီးတော့ကူညီဆောင်ရွက်ပေးနေတာရှိတော့အဲ့လိုထိုင်းကိုရောက်လာတဲ့ရိုဟင်ညာဒုက္ခသည်တွေအတွက်ပေါ့နော်ဥရောထိုင်းမှာရှိတဲ့ရိုဟင်ညာအဖွဲ့အစည်းတွေဘက်ကဘာကူညီပေးနိုင်တာမျိုးရှိလဲဘာတွေရောလုပ်ပေးနေပါလဲရှင
်ကျွန်တော်တို့ဂျာလိုရှင်တော့ထားနိုင်တယ်လို့ထားအကူအညီပေးတယ်ပါလီစကားတော့နားမလဲဆိုတော့ရေးတဲ့ကောလင်ကျွန်တော်တို့သွားစကားပြန်လုပ်ပေးတယ
်
ဘာသာပြန်ပေးတယ်နောက်ပြီးတော့ထိုင်းစကားဟိုမှလည်းတချို့လူတန်းသမားတွေမင်းကလေးကိုဒီမင်းဒီဘလင်းရှာဟိုဒါလို့ဒုက္ခပေးတဲ့လူတွေရှိတယ်အဲ့ဒါတော့ကျွန်တော်တို့ကအကူအညီလုပ်ပေးတယ်တချို့လူတွေကဒီမှာပြင်မှာရှိတဲ့လူတွေကိုကျွန်တော်တို့အားပေးတယ်ခန်းနိုင်တယ်လို့အကူအညီလုပ်ပေးတယ်ဘာလို့ဘာလို့ရှင်တကတလျာပတ်စာအကူအညီပေးတယ်တကတလျာဆိုင်လေးပါတယ်ပေးတယ်ဆက်စားစီရီပေးတယ်တော့နေတော့တွားရှင်နေနေမှာတွားလာဆိုပြီးတော့ကျွန်တော်တို့အဲ့ဒါလို့အားပေးတာရှိတယ
်ဟုတ်ကဲ့ဟုတ်ကဲ့အဲ့တော့အာနာပိုင်းတွေဘက်ကဒီထိုင်းရဲတို့စစ်သားတို့ခုနထိုင်းရဲအုပ်ချုပ်ရေးမှုတို့ထိုင်းအစိုးရတို့ဘက်ကရောဘာတွေများဒီထက်ပိုပြီးတော့ဆောင်ရွက်ပေးသင့်တယ်လို့ရောအကြံပေးချင်တာရှိပါလိမ့်ရှင်
တို့ရောကျွန်တော်ပြောချင်တာကျွန်တော်ဒီဗမာမြန်မာနိုင်ငံနဲ့ထိုင်းနဲ့မလေးရှားနိုင်ငံကိုကျွန်တော်တို့ဒီသုံးနိုင်ငံကိုကျွန်တော်ပြောချင်တာပါလေဆိုတော့ဒီလူတွေကိုဘယ်လိုလုပ်ဒီလူပြဿနာကိုဘယ်လိုရှင်းရမယ်ဆိုတော့ကျွန်တော်အခုထိုင်းကတော်တော်လေးဗမာမြန်မာဆိုတော့တော်တော်အားပေးနေပြီအားပေးတော့ထိုင်းကဆိုတော့ပေးနေလို့ဆိုတော့ကျွန်တော်ဒီသုံးနိုင်ငံကိုပြောချင်တာအာဆီယံကိုပြောချင်တာကျွန်တော်ယူရိုပကိုပြောချင်တာအဲကမ္ဘာ UN ကိုပြောချင်တာဒီပြဿနာတွေဘယ်လိုလုပ်ရှင်းမယ်ဆိုတော့ကျွန်တော်နည်းနည်းအခုလူရတရလာနေပြီမဆောမလေးလူတွေတော်များတယ်ခံကြလာဘူးလီမလေးတော်လူတွေများတယ်ဒီမှာဒီအကြောင်းဘယ်လိုလုပ်ဖြစ်လာလို့ဆိုတာအញ្ញန်ဆုံးအမန်ဆုံးဒီအလောကိုလောဘကြောင့်လောထောင်းမယ်ပါလေဒီသုံးနိုင်ငံကို
ဟုတ်ကဲ့ရှင်
ဘာလို့ဖြစ်လာလဲဘာဖြစ်လို့လာရလဲဒီလူတွေကိုဘယ်သူကလာတယ်ဒီလူတွေကိုဘယ်သူပိုးရလဲဒီပတ်ဆောင်ကိုဘယ်သူယူရလဲဒီလူမလေးရှားကနေမြန်မာနိုင်ငံကနေမလေးရှားဘယ်လိုလုပ်သွားလဲရတယ်ဒီထိုင်းနိုင်ငံကဘယ်လိုလုပ်သွားလဲရတယ်အဲ့ဒါလေကျွန်တော်တို့ကြောက်ရမလို့သူရလူကြီးတွေတည်တာတိုင်းပဲကျွန်တော်ဒီရလို့ကိုနည်းနည်းစစ်စစ်ပါလို့ကျွန်တော်အဲ့ဒါလို့တောင်းချင်ပါ
ဟုတ်ကဲ့ရှင်နောက်ဆုံးအနေနဲ့ပေါ့အဲ့တော့ဒီအခုဆိုလို့ရှိရင်ဒုက္ခတွေဒုက္ခတဲ့စခန်းတွေကရောနောက်ပြီးတော့ အာခုဥစားရခိုင်ဘက်ကရောဒီထွက်ပြေးလာတဲ့ဒီလူမျိုးအောင်ထွက်ပြေးလာတဲ့ရိုဟင်ညာအာဒီညီကောင်မောင်နှမတွေကိုရောဥအာလီအနေနဲ့ဗာများအကြံပေးချင်တာရှိလဲသူတို့ကဒုက္ခတဲ့စခန်းတွေထဲမှာဆိုလဲမုန်းကျက်ပြီးတော့ပိတ်လောင်နေတယ်ရခိုင်ထဲမှာဆိုလဲဆေးပရိပခါတွေနဲ့ကြုံနေရတယ်အဲ့တော့သူတို့ကဒီဒုက္ခတွေကနေလွတ်အောင်ပင်လယ်ပြင်ကိုခရီးချမ်းနေနှင်းကြတယ်ထပ်ပြီးတော့လဲဒုက္ခရောက်ကြတယ်ဆိုတော့အာဒီရိုဟင်ညာတွေကိုရောဥအာလီဘလို့များအကြံပေးချင်တာပေါ့နော်ဒီ
ကျွန်တော်ဘယ်လိုဖြစ်ဖြစ်ဒီကျွန်တော်ပြောရှင်းတာလားကျွန်တော်တို့အများကြီးပြောနေပြီကျွန်တော်တို့နေဆိုအနည်းဆုံး20နင်း20ဖြစ်ပြီကျွန်တော်တို့ပြောတာမလာနဲ့ဘယ်လိုမဆဲကိုနိုင်ငံကိုကိုဒုက္ခကံမနေလားလို့ပြောနေတယ်ကျွန်တော်တို့နေတရတာပြောနေတယ်ဘာဖြစ်လဲဆိုတာဒီကလာတဲ့လူတွေတော်တော်အញ្ញံဒုက္ခရနေပြီမရဲ့ဘယ်လိုလူတွေတည်တာရှိတာပါလဲအိုးတို့ကကြောင်းနေပြောလာချင်းကျွန်တော်နားထောင်လို့မရဘူးအဲ့ဒါလို့ခံစားရတယ်သူလို့ခံစားမယ်သူလာရကျွန်တော်ဘယ်လိုမဆဲကိုနိုင်ငံမှာကိုဒုက္ခကံမနေလားလို့ကျွန်တော်ပြောနေချင်းတဲ့အရာတွေကို
အဆိုစီရှင်ရိုဟင်ဂျာထိုင်းလန်ဆိုပြီးတော့အဖွဲ့အစည်းတစ်ခုလုပ်ပြီးတော့မှထိုင်းနိုင်ငံမှာအခြေစိုက်ပြီးတော့ရိုဟင်ဂျာဒုက္ခသည်တွေအထူးသဖြင့်ထိုင်းနိုင်ငံမှာရှိတဲ့ရိုဟင်ဂျာတွေကိုရောနောက်ပြီးတော့ဒီဒုက္ခမျိုးစုံရင်ဆိုင်နေရတဲ့ရိုဟင်ဂျာတွေတိုင်းတစ်ပါးကိုသွားမဲ့ရိုဟင်ဂျာတွေအတွက်လည်းဝိုင်းမိကူညီပေးနေတယ်လို့ပြောပါတယ်ဆိုတော့ဒီ Association ရိုဟင်ဂျာထိုင်းလန်ဖြစ်ပေါ်လာရတဲ့အကြောင်းရင်းတွေပေါ့နော်လက်တလောဘာတွေကူညီဆောင်ရွက်ပေးနေတာတွေရှိပါလေအဲ့ဒါလေးနည်းနည်းပြောပြပေးပါရှင်
အာကျွန်တော်ပြောအကွန်ရင်ပေးတာကျွန်တော်လူတွေဘယ်နာမှာလူတယောက်ကိုရေဖန်တယ်ဘယ်နဲ့ဘယ်တယောက်မှာပတ်ဆံလို့ရဘယ်နဲ့တော့ဆေးရုံထင်းနေမရဘူးဘာတကူလည်းဘလက်ထွက်တာမရှိလို့ဆေးရင်သွားလို့မရဘူးကျွန်တော်တို့အဲ့ဒါလိုလုပ်ပေးတယ်ဒီထိုင်းနေကမှာရှိတဲ့လူကကုန်းမြို့တိုင်းမြို့တိုင်းရှိတယ်ကျွန်တော်ကပွဲရီလူတွေပေါ့ဒီဆိုတာလင်ဘာကတော့ကမ္ဘောဒီးယားဘော်ဒါရီယောလာနေဇာမာရီယောဘန်ကောက်မြို့တို့မှာလည်းကျွန်တော်တို့အကွန်ဒီတိုင်းလူတွေရှိတယ်ကျွန်တော်တို့
ဟုတ်ကဲ့ရှင်ဟုတ်ကဲ့အခုလိုမျိုး view ရေမြန်မာပိုင်းကိုဆက်သွယ်မေးမြန်းခွင့်ပြုတဲ့အတွက်ဦးအလီကိုကျေးဇူးအများကြီးတင်ပါတယ်ရှင
်ဟာဟုတ်ကဲ့ကျွန်တော်လည်းအများကြီးကျေးဇူးတင်ပါတယ်ကျွန်တော်တို့ရေရင်းကတဲ့ဒေးနေလိုက်လို့ကျွန်တော်တို့အများကြီးစိတ်ပျော်ရနော်ကျွန်တော်တို့ဝိုင်းကြည့်မင်းတို့ကျွန်တော်တို့စိုးတောင်းနေပါတယ်နော်
ဖြစ်ပါရှင
်မဆုမတင်တင်ဆက်ပေးကြတော့ပါခုတော့ပတ်စင်တင်ဆက်ပေးနေကြမြန်မာဒီမိုကရေစီရေးရဆွေးနွေးခန်းအစီအစဉ်အလှည့်ရောက်ပါပြီတမနာထရန်စတင်တာဝန်ထမ်းဆောင်ခြင်းမှာထုတ်ပြန်ခဲ့တဲ့အထူးအမိန့်အာဏာ26ခုတည်းကလူမှုကြီးကြပ်ရေးကိစ္စဟာအမေရိကန်ပြည်ထောင်စုမှာရွှေ့ပြောင်းချေချနေထိုင်ကြတဲ့မြန်မာနိုင်ငံသားတွေပေါ်ဘယ်လိုအကျိုးသက်ရောက်မှုတွေရှိနေပါသလဲ။နယူးယောက်ခြေဆိုင်ဘာမောင်းပွိုင့်အဖွဲ့ရဲ့အမှုဆောင်ဒါရိုက်တာကုမူးချန်းကိုမှန့်ကျင်တိုင်းဆက်သွယ်မေးမြန်းထားပါရစေ
။ Okay, မင်္ဂလာပါကုမူးချန်းရေ
။မင်္ဂလာပါခင်ဗျာ။
အဲ့တော့လေဒီနယူးယောက်မှာရှိတဲ့ကျမတို့ဒီအမေရိကန်မြန်မာတိုင်ဝိုင်းအတွက်ပေါ့နော်အခုအမေရိကန်သမ္မတထရမ့်ကသူတာဝန်စပြီးတော့ထမ်းဆောင်ချိန်မှာပေါ့နော်အဲ့ဒီရပ်ပိုင်းအတွင်းမှာပဲအခုဆိုရင်နယူးယောက်မြို့တော်ဝင်ရနေပြီးတော့ဒီနယူးယောက်မြို့ကဒီလူထုနဲ့တွေ့ဆုံပွဲပေါ့နော်အဲ့ဒီတွေ့ဆုံပွဲမှာကိုမိုးချမ်းကလည်းတက်ရောက်ခဲ့တယ်ဆိုတော့အခုသမ္မတဒီထရမ့်တက်လာပြီးရပ်ပိုင်းတွင်ဗားရီနယူးယောက်မှာထူးခြားမှုရှိလဲရှင်သူတပြည့်မြန်မာတိုင်းဝိုင်းအတွက်ပေါ့
ဒီသူကline တစ်ခုလိုပဲပေါ့နော်အဲဟိုလာတာဖြစ်တဲ့အတွက်ကြောင့် line တစ်ခုလိုပဲလာတာဖြစ်တဲ့အတွက်ကြောင့်ဟိုကိုယ့်ရဲ့ဒီမြန်မာ community အဲကိုအရင်ဆုံး line ကမရောက်သေးဘူးဆိုတဲ့သဘောမျိုးတော့ဟိုရှိတာပေါ့နော်အဲဒီ New York မှာကအဲသူတို့အခေါ်ပေါ့ဒီ sanctuary city ဆိုတာကအထူးသဖြင့်ဆိုင်ရဆရမ်းမရှိတဲ့လူတွေကိုလည်းပဲအဲသူတို့ကတနိုင်တလောက်ဟိုကာကွယ်ပေးတယ်အဲအလုပ်တွေပေးထားတယ်အာစသည်အားဖြင့်အဲ့လိုအခွင့်အရေးထားရှိတယ်ပေါ့နော်ဒါတပြည့်နဲ့ထဲမှာဒီအဲဆိုင်ရဆရမ်းအဲမရှိဘူးရှိတယ်ဆိုတဲ့နေရာမှာမရှိတဲ့လူတွေကလည်းပဲအာပြစ်မှုကျူးလွန်တာတွေလည်းရှိရနော်အဲပြစ်မှုကျူးလွန်တာတွေဆိုတာကဥမာအဖြစ်အလားလူတက်မှုလူတက်မှုတို့ဒီတော့ဒီသူတစ်ဖြင့်အဲဟိုဟိုဟိုမဒိမှုတို့အာနောက်ပြီးတော့တခြားခိုးယူခိုးဆိုးလူရဲမှုတို့အဲဒါမျိုးတွေကျူးလွန်ထားတဲ့လူတွေလည်းရှိသလိုမှန်မှန်ကန်ကန်နဲ့ရိုးရိုးတက်တာနဲ့အလုပ်လုပ်ပြီးတော့မှအဲနေထိုင်ကျင့်ကြံကြတဲ့လူတွေလည်းရှိကြတာပဲအဲတို့လည်းပဲအဲဒီဒီလက်ရှိအဲသမရရဲ့အမိန့်အရာဆိုလို့ရှိရင်အဲသူကနည်းနည်းဝေဝါးတယ်ဗျဝေဝါးမှုရှိတယ်အဲဝေဝါးထားအောင်လည်းပဲလှုပ်ထားသလားတော့မပြောတတ်ဘူးပေါ့နော်အဲအထူးသဖြင့်သူတို့အခေါ်တရားမဝင်တဲ့အဲ immigrants တွေပေါ့နော်တရားမဝင်တဲ့ဒီဝင်လာတဲ့လူတွေဆိုတဲ့နေရာမှာပြောရမယ်ဆိုလို့ရှိရင်အာဘာကိုဆိုလိုတာလဲဆိုတော့ဟိုဟိုပေါ့နော်ဒီခွဲချမ်းစိတ်ဖြာရတော့မယ့်အနေအထားတွေဖြစ်လာတာပေါ့နော်ဆိုတော့အဲ့ဒီချိန်ကျတော့သူကဒီပြစ်မှုကျူးလွန်ထားတဲ့လူတွေကိုအရင်ဆုံးသူကကင်တွယ်မယ်ပေါ့ပြစ်မှုကျူးလွန်ထားတဲ့လူတွေကိုအရင်ဆုံးဖမ်းဆီးပြီးတော့မှပြန်ပို့မယ်ပေါ့ဆိုတော့အဲ့ဒါမျိုးနဲ့စတယ်ပေါ့နော်ဆိုတော့စတော့ဗမာအဆုံးတတ်မှာလေဆိုတော့မီကွန်ကရှိနေတယ်သူတို့လည်းပဲအဖြေရမရှိဘူးအဖြေရမရှိဘူးအဲဟိုဝီဝါဖြစ်နေတာတခုကတော့တန်းနဲ့ချီရဲ့လူတွေကိုပြန်ဖမ်းပြီးတော့ပို့မယ်ဆိုတော့ကျုံဝါမှုတော့ရှိ
တယ်ဒီဥပမာအမေရိကန်နိုင်ငံကိုရောက်လာတဲ့မြန်မာအများစုပေါ့နော်တိုင်းသားအများစုပဲဖြစ်ဖြစ်တိုင်းမြန်မာတွေပဲဖြစ်ဖြစ်ပေါ့ဒီမြန်မာနိုင်ငံသားတွေဟာဟို passport နဲ့ euro ဒီ visit နဲ့လာတာတွေရှိရဲ့ business နဲ့လာတာတွေရှိပြီးတော့ဟို American မှာဆက်ပြီးတော့နေကြတာပေါ့လေနေကြတဲ့ခါမှာသူတို့ရဲ့visa တက်တန်းနေရာကုန်သွားတဲ့ခါမှာသူတို့တွေအခုဆိုရင်ဒီအလုပ်သမားကတ်ပေါ့ employment ဒီကတ်တွေနဲ့နေကြတယ်သူတို့မှာ driver license ID တွေရကြတယ်တခါအဲ့ဒီတကယ်လို့အဲ့ဒါဆွဆွပြောသလိုတက်တန်းကုန်သွားပြီချိန်မှာသူတို့တက်တန်းပြန်တိုးတာတို့เนาะ now employment ဒီ employee ဒီအလုပ်သမားတက်တန်းတိုးတာတို့အဲ့ဒီအလိုမျိုးလူတွေကြတော့ဘယ်လိုပုံစံမျိုးဖြစ်မလဲရှင
်ဟုတ်တက်တန်းတိုးတာကတော့တိုးခွင့်ရှိတယ်လေအဲဒီနေ့ဒီချိန်ထိတော့အဲ့တက်တန်းတိုးတဲ့ဟာတွေကိုရက်လိုက်ပြီးလို့တော့ပြောတန်တော့မကြဘူးသေးဘူးเนาะပြောတန်တော့မကြသေးမရက်ပါစင်းနေတော့ဆူတောင်းတာပေါ့ဗျာเนาะတိုးတော့လည်းပဲပြီးခဲ့တဲ့သူ့ရဲ့တက်တန်း၄နှစ်မှာဒီနိုင်ငံရေးခိုလုံတဲ့ကိစ္စတွေကိုရပ်လိုက်တယ်စစ်ဆေးခွင့်မပြုနိုင်အောင်ဆိုပြီးတော့မှဟိုရွှေ့ဆိုင်ပလိုက်တယ်ဆိုတော့ရွှေ့ဆိုင်ပလိုက်တဲ့အချိန်ကျတော့သူ့ရဲ့တက်တန်းလေးနှစ်မှာတော်တော်များများကနိုင်ငံရေးခိုလုံမှုလျှောက်တဲ့သူတွေတော်တော်များများကအင်တာဗျူးမရတော့ဘူးเนาะဒီအစိုးရဘိုးစားတဲ့ပေါ့เนาะဒီ immigration နဲ့ပေါ့เนาะလူဝင်မှုကြက်ကြက်ရေးနဲ့သူတို့interview မရတော့ interview မရတော့တဲ့အချိန်ကျတော့တို့ရဲ့ဒီစာရဲစာတန်းလျှောက်ထားတယ်ဆိုတဲ့အနေအထားကကြာရှည်နေတာပေါ့နော်ကြာရှည်နေတဲ့ဂျာကာလာမှာအလုသမားကတ်ရတယ်ဒီအလုသမားကတ်ထုတ်ပေးထားတယ်အလုသမားကတ်ဒီလည်းပဲခုနပြောလို့ပဲအဲ့ဒါဟို expiration ဆိုတာရှိတဲ့အချိန်ကျတော့ expire ဖြစ်တဲ့အချိန်ကျတော့အဲ့ဒီ process ကို expire ဖြစ်သွားတဲ့မဖြစ်ခင်မှာကိုကအစ်စ်ကိုလျှောက်ရတာဒါပေမဲ့လျှောက်တိုင်းလည်းပဲသူကအချိန်မီရောက်လာတာမဟုတ်ဘူးအဲ့ဒီပြဿနာဖြစ်တာဆိုတော့အဲ့ဒီရဲ့စကူးဒါကအပိုင်းကဏ္ဍတစ်ခုအဲ့လိုလူမျိုးတွေရာလည်းရှိတယ်အပြင်နဲ့ထဲမှာလည်းပဲတချို့ကဒီနိုင်ငံမှာရောက်နေတာနှစ်ပေါင်းများစွာဗျာနိုင်ငံရေးခိုလုံခွင့်လျှောက်တယ်မအောင်ဘူးဗျာတော့မအောင်ပြီမဲ့လို့လည်းပဲအခြေအနေရာမြန်မာနိုင်ငံရဲ့လက်ရှိဖြစ်နေတဲ့အခြေအနေရာဒီနိုင်ငံမှာပဲဆက်နေရတယ်အဲ့လိုလူမျိုးတွေလည်းရှိတယ်ဗျာရှိတယ်တော့တခြားကျွန်တော်တို့မသိတဲ့လူတွေလည်းမသိနိုင်တဲ့ရှူဒေါင်းတွေပေါ့နော်ဖြစ်ပေါ်နေတဲ့သူတို့ရဲ့အခက်အခဲတွေလည်းရှိနိုင်တယ်ဆိုတော့ပြောချင်တာကအဲ့လိုစာရဲစာတမ်းအပြည့်စုံတဲ့လူတွေမြန်မာအတိုင်းဝိုင်းတမှာရှိနေတယ်ဆိုတဲ့အတွက်ကြောင့်ဒီလိုင်းကြီးကျွန်တော်တို့မြန်မာအတိုင်းဝိုင်းကိုအနှင်းနဲ့အမြန်တော့ရောက်လာနိုင်မယ်လို့ကျွန်တော်ကတော့အဲ့လိုယူဆနေတယ
်ဒါဆိုရင် deportation ပေါ့နော်သမရထရမ့်ကသူစပြီးတော့တာဝန်ယူတဲ့နေ့မှာပဲသူလက်မှတ်ထိုးလိုက်တဲ့ဒီအစုလိုက်ပြုံလိုက်ပြန်ပြီးတော့ပို့မယ်ပေါ့နော်ဒီတရားမဝင်နေထိုင်တဲ့သူတွေအမေရိကန်ပြည်ထောင်စုမှာရှိနေတဲ့သူတွေပို့မယ်ဆိုတော့အခုစပြီးတော့ ICE လို့ခေါ်တဲ့တကယ်အထူးဒီတပ်ဖွဲ့တွေကစပြီးတော့သူတို့ဟိုဖမ်းပြီးတော့နှိမ်နေတာပေါ့နော်ဆိုတော့အဲ့ဒီလို့ဒီပြန်ပြီးတော့ပို့မယ်ဆိုတော့ဒီအဲ့ဒီ policy ကကျမတို့ဒီကမြန်မာအတိုင်းဝိုင်းရောဘယ်လိုရိုက်ခတ်မှုတွေရှိနေရှင်
ကေခုနလိုပေါ့နော်အဓိကကဒီစာရွက်စာတမ်းမရှိလို့ပြစရာမရှိလို့ဖမ်းတယ်ဆိုတဲ့နေရာမှာကျွန်တော်သိရတဲ့လောက်ကတော့ဒီ American အစိုးရနဲ့ဒီဆက်သွယ်ရေးလမ်းကြောင်းဖောက်ထားတဲ့တိုင်းပြည်ပေါ့နော်ဆက်သွယ်ရေးလမ်းကြောင်းဖောက်ထားတဲ့တိုင်းပြည်တွေရဲ့အစိုးရတွေနဲ့သူတို့တွေကချိတ်ဆက်လုပ်တယ်ချိတ်ဆက်လုပ်တဲ့အချိန်ကျတော့အဲ့လိုမျိုးဒီဆက်သွယ်ရေးလမ်းကြောင်းကောင်းတဲ့နိုင်ငံဒီဆိုလို့ရှင်တော့တို့ကလွယ်လွယ်ကူကူပြန်ပို့လိုက်လို့ရတယ်အဲ့ဒီတိုင်းပြည်ဒါပေမဲ့ဆက်သွယ်ရေးမကောင်းတဲ့တိုင်းပြည်ဥပမာမြန်မာနိုင်ငံလိုမျိုးအနေထားပေါ့နော်အဲ့လိုဆက်သွယ်ရေးမကောင်းတဲ့တိုင်းပြည်ဆက်သွယ်ရေးတိကျမလုပ်တဲ့တိုင်းပြည်မျိုးကြတော့သူကအဲ့လိုလူမျိုးကြတော့တို့ကဒီ Texas နော် Texas ပြည်နယ်မှာတို့က camp G ဖွင့်ထားတယ်အဲ့ဒီ camp တဲ့ကိုတို့ပို့မှာအဲ့ဒီ camp မှာသွားထားထားမယ်နော်ဒါကနံပါတ်1တို့လို့လုပ်ဖို့အတွက်ရည်ရွယ်ထားတာသူမတက်လာခင်ကလေးကဒါကိုပြင်ဆင်ထားပြင်ဆင်နေတာဒါကနီလန်တလန်းနောက်နီလန်တလန်းကမက္ကဆီကိုဘက်မှာသွားထားမယ်ဆိုတဲ့ဟာနီလန်တလန်းဆိုတော့အဲ့လိုအသေးစိတ်တွေကတချို့ကိစ္စတွေကျွန်တော်ထင်တယ်မရှင်းသေးဘူးတို့ကိုင်တို့လုံရင်းနဲ့ကိုင်တွယ်ကိုင်တွယ်နဲ့လုံအဲအဲ့အဲ့ဒါမျိုးပေါ့နော်အဲ့လိုသွားနေတဲ့သဘောမှရှိတယ်လို့ကျွန်တော်ယူဆတယ်အဲတို့တော့လည်းပဲဘာဖြစ်လဲဆိုတော့အဓိကကပြည်သူလူထုကအကုန်လုံးမသိရဘူးဗျပြည်သူလူထုကိုရှင်းရှင်းလင်းလင်းနဲ့အသေးစိတ်တွေမပြောဘူးမူကင်းကျူးလွန်ထားတဲ့သူတွေကိုသူတို့တွေနဲ့ဖမ်းပြီးတော့ပြန်ပို့တယ်ဆိုတော့တော့ကိုယ်တိုင်းပြည်ကိုပြန်ပို့တာပြဿနာမရှိဘူးအဲဒါပေမဲ့လို့အဲ့ဒီတည်းမှာယောနောတော့ပေါ်နဲ့အဲကိုယ်တိုင်းပြည်ကိုမပို့လဲဗျအကယ်၍ Texas ကို Texas မှာသွားထိမ့်သိမ်းထားတယ်သို့မဟုတ် Mexico ဘက်မှာထိမ့်သိမ်းတာဟုတ်တယ်ဒီမူကင်းကျူးလွန်ထားတဲ့ဒါတော့မတတ်နိုင်ဘူးနော်ဒါမှသူမူကင်းကျူးလွန်ထားကျူးလွန်ထားတဲ့လူတွေဖြစ်တော့အမေရိကမှာလူဆိုးတွေလက်မခံသိမ်းဘူးဒါလည်းကျွန်တော်တို့နားလည်ပြီးတယ်ဒါပေမဲ့နောက်ဆက်တွဲခုနပြောတဲ့ယောနောတော့ပေါ်နဲ့ပါသွားမဲ့လူတွေဖန်ကလိုက်ရမယ်လူတွေအဲမိသားစုရှိတဲ့လူတွေအဲကလေးတွေပါပါသွားမယ်အနေထားမျိုးတွေကဒါကျွန်တော်တို့ကြိုတင်စဉ်းစားထားလို့ရတယ်ကြိုတင်ပြီးတော့မှစိုးရင်စရာတွေဖြစ်တယ်ဘာကြောင့်သူပြီးခဲ့တဲ့၄နှစ်မှာကလေးတွေနဲ့မိဘတွေနဲ့ခွဲထုတ်ပလိုက်တာတွေရှိတယ
်ဟို deportation ပေါ့နော်အစုလိုက်ပြုံလိုက်ဒီနိုင်ငံတွေကိုပြန်ပို့တဲ့အဲကိစ္စကအရင်ဟိုတမရအိုဘားမားလက်ထက်တုန်းကလည်းဖြစ်ခဲ့တယ်ပေါ့နော်အဲတုန်းကဆိုလေလူပေါင်းဒီ၄သိန်းလောက်ရှိရဲဆို၄သိန်းကျော်လောက်ရှိရဲဆိုပြီးတော့စီးရင်တွေထွက်လာမျိုးတွေရှိရဲဆိုတော့အခုဒီတမရထရမ့်ဒီတစ်ချိန်ဒီ deportation ပြန်ပြီးတော့တရားမဝင်နေထိုင်သူတွေကိုဟိုပြန်ပို့တယ်ဆိုတဲ့ဟာဘလို့กว่าလဲရှင
်ဆိုတော့လက်ရှိတမရအနေနဲ့ဟလာသူတို့ကဟိုပြောရမယ်ဆိုရင်ဒီလူစာရွက်စာတမ်းမရှိတဲ့လူတွေကိုတစ်ဖက်ကနေပြီးတော့နှိမ်ကြီးခေါ်တဲ့အပိုင်းတွေရှိတယ်ဗျဒါကျွန်တော်အဲ့လိုပဲခံစားရတယ်ပြတာကိုကလည်းမြန်မာပြည်ကလာတာနိနှိမ်တာအဲ့ဒါကနှိမ်ပြီးခေါ်တဲ့စကားလုံးပေါ့ဗျာ။တော့တရားမဝင်ဘူးဆိုတဲ့စကားလုံးပေါ့နော်။ဒါတပြင်းတဲ့ထမ်းမှာတစ်ဖက်ကလည်းပဲဒီမိုကရက်ဘက်ကလည်းပဲစာရွက်စာတမ်းမရှိသူလို့ဟိုအဲ့လိုတင်စားပြီးခေါ်တယ်ပေါ့နော်။ဆိုတော့ဘလို့ပဲဖြစ်နေကဲစာရွက်စာတမ်းမရှိတဲ့သူတွေအနေနဲ့ဟာလာသမ္မတအိုဘားမားလက်ထက်မှာပြန်ဖမ်းပြီးပို့တယ်ဆိုတာကညင်ညင်တာတာနဲ့လုံထုံးလုံနီးတွေကိုညင်ညင်တာတာနဲ့လောက်သွားတယ်လို့ကျွန်တော်အဲ့လိုပြောမြင်ရတယ်เนาะနောက်ပြီးတော့ခလေးနဲ့မိဘတွေကိုအဲ့လိုမျိုးဟိုအတင်းအဓမ္မတွေခွဲပြီးတော့မှလောက်သွားတဲ့အနေအထားမျိုးတွေမဟုတ်ဘူးလို့ကျွန်တော်အဲ့လိုမြင်ရတယ်နောက်တစ်ခုကဒီဘလို့တိုင်းပြည်မျိုးကနေပြီးတော့မှဘလို့ရောက်လာတယ်လဲဘလို့လူမျိုးတွေလဲဆိုတာကိုလည်းပဲသူတို့တွေနဲ့တေချာခွဲချမ်းစိတ်ဖြာပြီးတော့မှလုတ်တဲ့သဘောတွေရှိခဲ့တယ်နော်မြေပြင်မှာတော့တကယ်လက်တွေ့မှာတော့တချို့ဟာလေးတွေတော့နည်းနည်းပါပါတော့ဟိုပြောစရာဆိုစရာတွေတော့ရှိကောင်းလဲရှိခဲ့မှာပေါ့နော်ဒါပေမဲ့အခုလိုမျိုးဟိုးလေးတကြောကြောလူတွေကြောက်လန့်အောင်စိုးရင်ထိတ်လန့်မှုတွေဖြစ်အောင်လောက်တော့တို့မလုပ်ဘူးမလုပ်ခဲ့ဘူးတမနာအိုဘားမားလက်ထက်မှာအခုတမနာဂျိုးဘိုက်ဒန်လက်ထက်မှာဆိုလို့ရှင်လည်းပဲသူ့လက်ထက်မှာဆိုရင်လူပေါင်းတသိန်းဒီပါလောက်ကိုခမန်းကြီးပေါ့နော်ကိင္ကနအတိကြတော့ကျွန်တော်လည်းမမှတ်မိတော့ဘူးဖတ်တော့ဖတ်လိုက်တယ်အဲ့လိုမျိုးလူပေါင်းတိန်းနဲ့နီးပါလောက်ကိုသူပြန်ပို့လိုက်တယ်လို့ကျွန်တော်ဟုတ်ဖတ်လိုက်ရတယ်အထူးသဖြင့်မူကင်းကျူးလွန်ထားတဲ့သူတွေကိုပြန်ပို့တာရှိတယ်။နောက်မနေ့တနေ့မှလောလောလတ်လတ်ရောက်လာတဲ့ဟိုဒီတောင်ဘက်ကနေပေါ့နော်မက္ကဆီကိုကနေရောက်လာတဲ့မက္ကဆီကိုဘက်ကနေရောက်လာတဲ့လူတွေကိုလည်းပဲပြန်ပို့လိုက်တာတွေရှိတယ်လို့လောလောလတ်လတ်ရောက်လာလူတွေပေါ့နော်ပြန်ပို့လိုက်တာတွေရှိတယ်။အထူးသဖြင့်ကျောင်းတွေဖျားကျောင်းတွေနော်ဖျားကျောင်းတွေရဲ့ခလေးကျောင်းတွေရဲ့ဟလာအမူဓာတန်းကျောင်းအလယ်တန်းကျောင်းတွေမှာအဲ့လိုမျိုးအတင်းအဓမ္မဝင်ဖမ်းဖို့အတွက်ကိုဘသူမှတမရအိုဘားမားလက်ထက်မှာရောတမရဘိုင်ဒန်လက်ထက်မှာရောမလုပ်ခဲ့ဘူး။ကြေညာချက်လည်းမထုတ်ခဲ့သလိုအမိန့်လည်းမပေးခဲ့ဘူး။အဲ့ချိန်ကျတော့ခုနပြောတဲ့ ICE ကသူတို့ရဲ့လုတ်ပိုင်ခွင့်ပေါင်ကကျင်းတယ်။လုတ်ပိုင်ခွင့်ပေါင်ကျင်းကျင်းလေးပဲပြီးထားတာ။အဲ့ဒီပေါင်ထဲနဲ့လောပါတာ။အဲအခုကမတူတာကဘာလဲဆိုတော့လုတ်ပိုင်ခွင့်ပေါင်ကိုမတိမတာတိတိတတာပေါ့။တစ်ဖက်ကလည်းကြည့်ရင်မတိမတာတစ်ဖက်ကကြည့်လို့ရှိရင်တိတိတတာကိုချဲ့ပြီးတော့မှအမိန့်ပေးထားတဲ့သဘောတွေဖြစ်တယ်။ဆိုတော့ကအခုဆိုရင်ဖျားကြောင်းလဲဂိမ်းမဆိုင်ဝင်ဖမ်းပါပဲ။နော်အဲနောက်ပြီးတော့ဒီခလေးတွေမူလာတန်းကြောင်းခလေးအဲဒီအထက်တန်းကြောင်းတွေမှာလည်းပဲကြောင်းတက်နေနေလည်းပဲတွေ့တယ်ဆိုလို့ရှင်ဝင်ဖမ်းပါပဲ။စည်ရင်းရှိတယ်ဆိုလို့ရှင်ဝင်ဖမ်းခွင့်ပေးထားတယ်။ဆိုအဲ့ချိန်ကျတော့စိုးရင်စရာတွေကအဆင့်တစ်ခုပါတက်လာတယ်။နော် အောက်ခြေအဆက်မှာလည်းမဟုတ်ဆိုရင်ရမယ်အနေထားတွေကလူတွေမကြောက်ကြအောင်လှုပ်လာတဲ့သဘောတွေဖြစ်လာတယ်ဆိုတော့ဒါဒီအာဘလို့အခြေအနေမျိုးဘလို့ဆက်ဖြစ်မလဲဆိုတော့ကျွန်တော်တို့လည်းအတတ်မပြောနိုင်ဘူး
အမေရိကန်ရောမြန်မာတွေပေါ်သမ္မတထရန့်ရဲ့လူမှုကြီးကြပ်ရေးမူဝါဒအကျိုးသက်မှုအလားအလာကြောင်းမှန့်ကျင်နိုင်တင်ဆက်ပေးကြတော့ပါ View American တန်ရဲ့ရုပ်သံနဲ့ Radio ထုတ်လွှင့်ချက်တွေပြင်နောက်ဆုံးရသတင်းတွေဆောင်းပါးတွေသတင်းသုံးသပ်ချက်တွစ်ဆုံမီးမြန်းခန်းတွေနဲ့အပတ်စဉ်စီစဉ်တွေကို Facebook YouTube Instagram Telegram နဲ့ X လူမှုကွန်ရက်တို့ကနေပြီးတော့ဝင်ရောက်ကြည့်ရှုနိုင်ကြတယ်လို့ View ရဲ့ Internet ဆာမျက်နှာ burmese.viewnews.com မှာအချိန်မရွေးဝင်ရောက်ကြည့်ရှုဖတ်ရှုနိုင်ကြပါတယ်ခင်ဗျာကြခင်တစ်ဆက်မဲ့ဒုတိယပိုင်းမိနစ်30မှာတော့ပတ်စံစီစဉ်တွေကိုစတိုက်တင်ဆက်ပေးသွားပါဦးမယ်ခင်ဗျာ
VOA အစီအစဉ်တွေကိုရေဒီယိုရုပ်မြင်သံကြားတို့အပြင် YouTube စာမျက်နှာကနေလည်းနားဆင်ကြည့်ရှုနိုင်ပါတယ် VOA မြန်မာပိုင်း YouTube စာမျက်နှာလေးစာကတော့ youtube.com/voabemis ဖြစ်ပါတယ
်အားကြပါခင်ဗျာ2024ခုနှစ်ဇန်နဝါရီလ26ရက် VOA မြန်မာဘာသာစီစဉ်တွေကိုည7:00နာရီအထိဆက်လက်ထုတ်လွှင့်ပေးနေပါတယ်ပတ်စံတင်ဆက်နေကြကမ္ဘာမြမမီဒီယာမြင်ကွင်းအစီအစဉ်ကိုကြည့်အောင်ပါအမေရိကန်ပထမလူကြွေးကြော်ထားတဲ့သမ္မတထရန့်ဘာတွေလုပ်မလဲဆိုတာကိုအမေရိကန်ရဲ့အစင်လာမဟာမိတ်တွေအပြင်တကမ္ဘာလုံးကယဉ်တမမနဲ့စောင့်ကြည့်နေကြပါတယ်သမ္မတဘိုင်ဒန်ဆိုရနဲ့မတူညီတဲ့မူဝါဒအပြောင်းလဲတွေဖြစ်မှာကတော့သိကြပါတယ်အဲ့ဒီလိုမူဝါဒအပြောင်းလဲတွေမှာအမေရိကန်ရဲ့မြန်မာဆိုင်ရာမူဝါဒတွေအပြောင်းလဲတွေဖြစ်လာနိုင်သလားဆိုတာကိုဒီတစ်ပတ်ကမ္ဘာမြမမီဒီယာမြင်ကွင်းကဏ္ဍမှာစောင့်မရှင်ပြည်သွင်းနိုင်ကတင်ဆက်ပေးထားပါတယ်ခင်ဗျာ
အားလုံးပဲမင်္ဂလာပါခင်ဗျာဒီတစ်ပတ်ကမ္ဘာမြမမီဒီယာမြင်ကွင်းကန်တာကညထရန့်အစိုးရမူဝါဒအပြောင်းလဲတွေကမြမအရေးပေါ်အကျိုးသက်ရောက်မှုတွေရှိနိုင်သလားဆိုတဲ့အကြောင်းကိုတင်ပြပြီးသွားမှာဖြစ်ပါတယ်ကျွန်တော်ကတော့ပြည်သွေးနိုင်ပါအမေရိကန်သမ္မတရွေးကောက်ပွဲမှာအနိုင်ရခဲ့တဲ့ဒေါ်နယ်ထရန့်ဟာဇန်နဝါရီ20ရက်နေ့မှာအမေရိကန်နိုင်ငံရဲ့48ဦးမြောက်သမ္မတအဖြစ်စတင်တာဝန်ယူခဲ့ပါပြီအမေရိကန်ရဲ့ရွှေရောင်ခေတ်ကိုပြန်စပြီးအမေရိကန်ပထမကမ္ဘာပေါ်မှာရှိတဲ့နိုင်ငံတိုင်းကအမေရိကန်ကိုလေးစားအားကျစေရမယ်။သူ့အစိုးရရဲ့နေစဉ်လုပ်ငန်းတိုင်းဟာအမေရိကန်ဦးစားပေးဖြစ်စေရမယ်လို့တမရအဖြစ်ကြမ်းတစ်စာကျင်းစုပြီးပြောကြားတဲ့ပထမဆုံးမိန့်ခွန်းမှာဒေါ်နယ်ထရန့်ကထည့်သွင်းပြောကြားခဲ့ပါတယ်။ဒါအပြင်ပထမဆုံးတမရတာဝန်စတင်ထမ်းဆောင်တဲ့နေ့မှာပဲကမ္ဘာကျန်းမာရေးအဖွဲ့ WHO ကအမေရိကန်နှုတ်ထွက်တာအပါအဝင်အမိန့်ပေါင်း100ကျော်ကိုလက်မှတ်ရေးထိုးထုတ်ပြန်ခဲ့ကြောင်းသိရပါတယ်။ထရန့်ဘာတွေဆက်လုပ်မလဲ။သူပြောခဲ့တာတွေအတိုင်းသူလုပ်မှာလားဆိုတာအမေရိကန်ရဲ့အစင်လာမဟာမိတ်တွေအပါအဝင်တကမ္ဘာလုံးကယဉ်တမမနဲ့စောင့်ကြည့်နေကြရပါတယ်။ထရန့်ဆိုရတဲ့ဟာမူဝါဒအပြောင်းလဲတွေလုပ်မယ်ဆိုတာကတော့သိကြနေပါပြီ။ထရန့်ရဲ့မူဝါဒအပြောင်းလဲတွေဟာမြမအရေးပေါ်မှာရောဘယ်လိုအကျိုးသက်ရောက်မှုတွေရှိလာနိုင်မလဲဆိုတာကလည်းစိတ်ဝင်စားစရာမေးခွန်းဖြစ်ပါတယ်။ဒေါ်နယ်ထရန့်ပထမဆုံးလက်မှတ်ရေးထိုးထုတ်ပြန်ခဲ့တဲ့အမိန့်တွေထဲမှာမြန်မာအရေးပေါ်ချက်ချင်းလက်ငင်းအကျိုးသက်ရောက်စေနိုင်တာကတော့အမေရိကန်ပြည်ထောင်စုကိုဒုက္ခသည်တွေရွှေ့ပြောင်းနေထိုင်ခွင့်ပေးထားတဲ့ဒုက္ခသည်လက်ခံရေးအစည်းအဝေးကိုဆိုင်းငံ့လိုက်တဲ့အမိန့်ဖြစ်ပါတယ်။ဇန်နဝါရီ28ရက်နေ့ကစပြီးဒုက္ခသည်တွေကိုလက်မခံတော့ဘဲအဲ့ဒီအစည်းအဝေးကိုဆိုင်းငံ့ထားဖို့အမိမြေလုံခြုံရေးဝန်ကြီးကိုထရန့်ကညွှန်ကြားထားတယ်လို့သိရပါတယ်။ဒုက္ခသည်လက်ခံရေးအစည်းအဝေးဟာအမေရိကန်ပြည်ထောင်စုရဲ့အကျိုးစီးပွားကိုမထိခိုက်ဘူးဆိုရင်ဒီဆုံးဖြတ်ချက်ကိုပြန်ပြင်ပေးဖို့ရက်90အတွင်းအမိမြေလုံခြုံရေးဝန်ကြီးနဲ့နိုင်ငံခြားရေးဝန်ကြီးတို့တိုင်ပင်ပြီးသူ့ကိုတင်ပြနိုင်တယ်လို့လည်းအမိန့်ကြေညာချက်မှာရေးသားထားတဲ့အကြောင်း VOA သတင်းတပုတ်မှာဖော်ပြထားပါတယ်။ဒီအမိန့်ဟာအမေရိကန်ပြည်ထောင်စုကိုဒုက္ခသည်တွေအဖြစ်ရွှေ့ပြောင်းအခြေချဖို့ထိုင်းနိုင်ငံမှာစောင့်ဆိုင်းနေကြတဲ့မြန်မာတွေကိုအခက်အခဲဖြစ်စေနိုင်ပါတယ်။ဒါကြောင့်လေတမရဘိုင်ဒန်အစိုးရဟာထရန့်တမရအဖြစ်တာဝန်မယူခင်2024နှစ်ကုန်ပိုင်းမှာထိုင်းနိုင်ငံမဲဆောက်နဲ့ဘန်ကောက်မှာနှစ်ချီစောင့်ဆိုင်းနေရတဲ့ထောင်နဲ့ချီတဲ့မြန်မာဒုက္ခသည်တွေကိုတက်တုတ်ရိုက်ခေါ်ယူခဲ့တာဖြစ်ပါပါ။အံ့ဩစရာကောင်းတာကတော့အဲ့ဒီလိုဒုက္ခသည်တွေအမေရိကန်ပြည်ထောင်စုရဲ့ရွှေ့ပြောင်းဝင်ရောက်လာမှာကိုပိတ်ပင်မယ်လို့ကြွေးကြော်တဲ့ထရန့်ကိုဒုက္ခသည်အဖြစ်နဲ့အမေရိကန်ကိုရောက်ရှိခဲ့ကြတဲ့မြန်မာတွေကမဲပေးထောက်ခံခဲ့ကြတာပါပဲလို့နိုင်ငံရေးစောင့်ကြည့်လေ့လာသူတူကမှတ်ချက်ပေးပါတယ်ဒုက္ခသည်လက်ခံရေးအစည်းအဝေးကိုဆိုင်းငံ့တဲ့အကြောင်းထရန့်လက်မှတ်ရေးထိုးလိုက်ပြီးတဲ့နောက်အမေရိကန်မှာအခြေချနေထိုင်ဖို့ adibu bida, le lema yashi bida pite, doka de, tatongjo ye, kizen lui, piadinian kangayare lu, zanwari nesene ye, CNN drema, popia tabare. Eri lu kizen piadinian kayare, doka de riha, benangandri gale sura, adija madia debi melu, Myanmar, Afghanistan, Congo, Venezuela ne, Syria nangandri ga doka de ri, pianide lu, subare. ထရန့်အစိုးရအဖွဲ့ကိုလေ့လာကြည့်တဲ့အခါအမျိုးသားလုံခြုံရေးအကြံပေးမိုက်ခော့စ်နိုင်ငံသားရေးဝန်ကြီးမာဂိုရူဘီယိုပါဝင်ထိတ်တန်းအစိုးရအဖွဲ့ဝင်တွေဟာတရုတ်ဘော်သဘောထားတင်းမှကြားသူတွေဖြစ်ကြောင်းတွေ့ရပါတယ်ထရန့်အစိုးရအနေနဲ့တရုတ်ကိုနိုင်ငံရေးအရစီးပွားရေးအရခက်မှန်မှခက်ပြပြကင်တွယ်လိမ့်မယ်လို့အကဲခတ်တွေကယူဆထားကြပါတယ်ထရန့်အစိုးရဟာတရုတ်ကိုခက်မှန်မှခက်ပြပြကင်ရင်မြန ဒါပေမဲ့နိုင်ငံခြားရေးဝန်ကြီးမာဂိုရူဘီယိုကတော့မြန်မာအရေးစိတ်ဝင်စားသူမြန်မာအရေးသိသူဖြစ်ကလူအခွင့်အရေးအပေါ်မှာအခိုင်အမာရပ်တယ်လို့ဆိုကြပါတယ်။စတမ်စန်စင်တာရဲ့အာရှနဲ့အင်ဒိုပစိဖိတ်စာမျက်နှာမှာထရန့်ဆိုရအနေနဲ့မြန်မာဘောထားရှိတဲ့အမေရိကန်မူဝါဒကိုပြန်လည်စဉ်းစားတဲ့နေဆိုတဲ့ဆောင်းပါးတစ်ပုဒ်ကိုဇန်နဝါရီ19ရက်နေ့ကပေါ်ပြထားပါတယ်။ ဆောင်းပါးရှင်ကတော့ဩစတြေးလျနေရှင်နယ်ယူနီဗာစီတီကPhD ကန်ဒီဒိတ်အုပ်ဖြစ်တဲ့ဟန်တာမာစတန်ဖြစ်ပါတယ်။သူဟာရှစ်တောင်အာရှနိုင်ငံကြီးရဲ့ကျွမ်းကျင်သူတဦးဖြစ်ပြီးအမေရိကန်ရဲ့နိုင်ငံခြားရေးမူဝါဒနဲ့မြန်မာအကြောင်းကိုလေ့လာနေသူလည်းဖြစ်ပါတယ်။ဆောင်းပါးရှင်ဟန်တာမာစတန်ကမြန်မာဘောထားရှိတဲ့အမေရိကန်မူဝါဒဟာထိရောက်မှုမရှိဘူး။ဒါပေမဲ့ထရန့်အစိုးရဟာအဲ့ဒီလို ဒီကြီးကြီးထားတုံ့ပြန်ဆောင်ရွက်ခဲ့ပေမယ့်ထိရောက်မှုမရှိဘူးမြန်မာဒေါ်လာရေးကိုအကူအညီပေးဖို့ကွန်ဂရက်စ်လွှတ်တော်ကဘာမအက်ပြထန်းထားခဲ့ပေမယ့်လို့ဘိုင်ဒန်အစိုးရဟာကွန်ဂရက်စ်ကချမှတ်ပေးထားတဲ့အတိုင်းလိုက်နာဆောင်ရွက်ခဲ့ခြင်းမရှိဘူးထရန့်အစိုးရအနေနဲ့မြန်မာနိုင်ငံမှာပြည်ပခရီကိုငြိမ်းချမ်းစွာအဆုံးသတ်စေပြီးဒီမိုကရေစီပြန်လည်ရရှိရေးအတွက်ပိုမိုထိရောက်ပ ယူဆချက် နှစ် ခု ရှိ နေ တယ် ပထမ ယူဆချက် က တော့ အမေရိကန် အနေ နဲ့ မြန်မာ အရေး မှာ ပုံပြီး ထဲထဲ ဝင် ပါဝင် ရင် တရုတ် ရဲ့ အနီရောင် စီး red line ကို ကျော် သွား နိုင် တယ် ဒုတိယ ယူဆချက် က တော့ မြန်မာ အရေး မှာ အာဆီယံ ကို ရှေ့တန်း တင် ပြီး အမေရိကန် အနေ နဲ့ အာဆီယံ နောက် က နေ တန်တမာ ရေး အရာ ထောက်ခံမှု ပေးတာ ဟာ အရှိတောင် အာရှ ဒေသ မှာ တရုတ် လွှမ်းမိုးမှု ကို လည်း ကာကွယ် ပြီးသား ဖြစ် မယ် ဆို တဲ့ ယူဆချက် ဖြစ် တယ် လို့ ဆောင်းပါးခြင်း ဟန်တာ မတ်စတန်က ထောက်ပြထားပါတယ် ဆောင်းပါးရဲ့ အဆုံးသတ်မှာတော့ ဘိုင်ဒန် လက်ထက် မြန်မာ နိုင်ငံ ဆိုင်ရာ မူဝါဒက အလုံးမဖြစ်ပေမဲ့ ရှင်းရှင်းလင်းလင်း ရှိတယ် ထရန့် ဆိုရ လက်ထက်မှာတော့ မြန်မာ နိုင်ငံ ဆိုင်ရာ မူဝါဒ ဟာ ပိုရှုပ်ထွေးလာ နိုင် စရာ ရှိတယ် ထရန့် ဆိုရ ရဲ့ အာရှ ဆိုင်ရာ အကြံပေး တွေ အနေနဲ့ ဘိုင်ဒန် ဆိုရ ရဲ့ မြန်မာ နိုင်ငံ ဆိုင်ရာ မူဝါဒ တွေ ရဲ့ အား내ချက် တွေ နဲ့ အလုံးမဖြစ် တာ ဘာကြောင့် လဲ ဆို တာ ကို ပြန် သုံးသပ် ပြီး ပို့ပြီး အာဝင် ခွင့် ကြ ဖြစ် မယ် နီးပြူ ဟာ တွေ ပြင်ဆင် ချမှတ် တဲ့ နယ် လို့ အကြံပြုရေးသားထားပါတယ် ထရန့် ဆိုရ ရဲ့ လက်ထက်မှာ မြန်မာ အရေး ပို့ပြီး ထျောက် တဲ့ မူဝါဒ တွေ ဖြစ် ပေါ် လာဖို့ ဆိုရင် နိုင်ငံ ခြား ရေး ဌာန အထူးသဖြင့် Indo-Pacific ဌာန နဲ့ Burma Dex ဌာန တွေ ကို တာဝန် ယူ ကင်တွယ် မဲ့ နိုင်ငံ ခြား ရေး အရာ ရှိ တွေ ကို ထိတွေ့ ဆက်ဆံ ပြီး မြန်မာ အရေး ကို ပို သိ အောင် ပို အာယုံ ဆိုင် အောင် လှုပ်ဆောင် နိုင် ရေး ဟာ အရေး ကြီး ပါတယ် ဒါ အပြင် American Congress က မြန်မာ အရေး မှာ အကူ အညီ ပေး ရေး အတွက် ပြဋ္ဌာန်း ထား တဲ့ Burma Act က ပေး ထား တဲ့ အခွင့် အရေး တွေ ရရှိ ရေး ကို လည်း တက် ဆိုင် ရာ လွှတ် တော် အမတ် တွေ နဲ့ ဆက်သွယ် တွန်း အား ပေး ဖို့ လည်း လိုအပ် မှာ ဖြစ် ပါတယ် နိုင်ငံ ရေး စောင့် ကြည့် လေ့လာ သူ တဦး က တော့ အမေရိကန် နိုင်ငံ ရေး က lobby နိုင်ငံ ရေး ပါ advocacy လုပ် နိုင် ဖို့ လို ပါတယ် အမေရိကန် ရောက် မြန်မာ တွေ တိမ့် နဲ့ ချီ ရှိ နေတာ ပဲ အဲ့ဒီ မြန်မာ diaspora တွေ ရဲ့ အား ကို ယူ ပြီး အမေရိကန် အစိုးရ နဲ့ လွှတ် တော် ကို advocacy အလုပ် တွေ လုပ် သင့် ပါတယ် အဲ့ဒီ လို လုပ် ဖို့ အတွက် NUG နိုင်ငံ ခြား ရေး ဌာန က ဥဆောင် မှု ပေး ဖို့ organize လုပ် နိုင် ဖို့ လို ပါတယ် အမေရိကန် မှာ ရောက် ရှိ နေထိုင် နေတဲ့ NUG ဝန်ကြီး တွေ ဒု ဝန်ကြီး တွေ အနေနဲ့ advocacy လုပ်ငန်းစဉ် တွေ မှာ အားစိုက် ပြီး ပါဝင် ဆောင်ရွက် ဖို့ လို တယ် လို့ မြင် တဲ့ အကြောင်း ပြော ပါတယ် ခင်ဗျာ
ကမ္ဘာ မြန်မာ မီဒီယာ မြင်ကွင်း ကို နားဆင် ကြည့်ရှုခဲ့ရတာ ပါ ဗီဒီယို ကနေ တင်းတင်းတင်းနေ ညပိုင်း မြန်မာဘာသာ စီစဉ် တွေ ကို Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။ Facebook နဲ့ YouTube တို့မှာလည်းတိုက်ရိုက်ထုတ်လွှင့်ပေးနေတာမို့လို့အခုတင်ဆက်နေတဲ့သတင်းတွေစီစဉ်နေတဲ့ပတ်သက်ပြီးတော့သောတာရှင်တွေရဲ့အမြင်သဘောထားတွေကိုလည်းအချိန်နဲ့တပြေးညီဝင်ရောက်ရေးသားဆွေးနွေးပြောဆိုနိုင်ကြပါတယ်ခင်ဗျာ။သောတာရှင်တွေရဲ့အမြင်သဘောထားတွေကို view ကကြိုးစားပါတယ်။အခုတော့မြင်ကွင်းကျယ်မှတ်စုများအစီအစဉ်ကိုအလှည့်ပေးအောင်ပါ။တရုတ်နိုင်ငံရဲ့ဂျာဝင်ပေးမှုကြောင့်စစ်ကောင်စီနဲ့မြန်မာအမျိုးသားဒီမိုကရက်တစ်မဟာမိတ်တပ်မတော် MNDA တို့အပြစ်ခတ်ရစေသဘောတူညီမှုရခဲ့ပါတယ်။ဒီနောက်မှာတော့ကိုကန့်ဒေသနဲ့ဆက်ဆက်နေတဲ့နေဇက်ဂိတ်၃ခုကိုတရုတ်ဘက်ကပြန်ဖွင့်ပေးခဲ့ပါတယ်။ဒီအကြောင်းအရာကို ISP မြန်မာရဲ့အခုပတ်မြင်ကွင်းကျယ်မှတ်စုမှာအချက်လက်အခြေပြုဖော်ပြထားပါတယ်ခင်ဗျာ။
ရှမ်းမြောက်ဒေသကကိုကန့်နဲ့ဝါတက်တွေထိန်းချုပ်ထားတဲ့နေဆက်ဂိတ်၃ခုကိုဇန်နဝါရီ19ရက်မှာတရုတ်နိုင်ငံကပြန်ဖွင့်ပေးလိုက်ပါတယ်။ကိုကန့်နယ်ကချင်းရွှေဟော်နဲ့ရန်လုံကျိုင်းဂိတ်တွေနဲ့ဝါနယ်ကနမ်တစ်ဂိတ်တို့ဖြစ်ပါတယ်။ဒီဂိတ်၃ခုကိုစစ်စင်ရေးတက်တုံညာနှစ်ခုဒုတိယပိုင်းစပြီးနောက်တရုတ်ဘက်ကပိတ်ခဲ့တာပါ။တခါဟိုပန်နဲ့ကိုကန့်ဒေတာကိုချိတ်ဆက်ထားတဲ့တရားကိုဖွင့်ပေးလိုက်တဲ့အကြောင်း UWSC ကထုတ်ပြန်ပါတယ်တရုတ်အစိုးရရဲ့အကြောင်းကြားချက်နဲ့ပြန်လည်ဖွင့်ပြတာလို့ဆိုပါတယ်ကချင်လွတ်လပ်ရေးတပ်မတော် KIA ထိန်းချုပ်ထားတဲ့နေဆက်ဂိတ်အားလုံးကိုလည်းပြီးခဲ့တဲ့လတုန်းကတရုတ်နိုင်ငံကပြန်ဖွင့်ပေးခဲ့ပါတယ် KIO ဥက္ကဋ္ဌနဲ့တရုတ်ကိုယ်စားလှယ်တို့ပြီးခဲ့တဲ့ဒီဇင်ဘာ12ရက်ကတွေ့ဆုံပြီးနောက်ဖွင့်ပေးခဲ့တာပါဒါကြောင့်တရုတ်ဘက်ကမြေရှားတင်ပို့တဲ့ပန်ဝါနဲ့မိုင်းကြာရန်ခိတ်တွေလည်းလမ်းပွင့်သွားပါပြီမြေရှားအဓိကတူဖော်တဲ့ပန်ဝါဒေသကို KIA ကပြီးခဲ့တဲ့အောက်တိုဘာ18ရက်ကသိမ်းပိုက်ထားတာပါအဲ့ဒီကတည်းကဒီခိတ်တွေကိုတရုတ်ဘက်ကပိတ်ပစ်ခဲ့တာနှစ်လဝန်းကျင်ကြာခဲ့ပါတယ်မြန်မာတရုတ်နယ်စပ်မှာနယ်စပ်ဂိတ်ပေါင်း19ခုရှိရာမှာ3ခုကိုတော့တရုတ်နိုင်ငံကဆက်ပိတ်ထားပါတယ် TNLA ထိန်းချုပ်ထားတဲ့နမ်ခန်းဂိတ်နဲ့ MNDAA ထိန်းချုပ်ထားတဲ့မုံကိုနဲ့ကျူကုတ်ပန်ဆိုင်ဂိတ်တွေပါဖွင့်လိုက်တဲ့ဂိတ်တွေမှာလည်းတနိုင်တစ်ပိုင်းကုန်သွယ်မှုတွေသာလုပ်နိုင်ပါသေးတယ်မြန်မာတရုတ်နယ်စပ်ဂိတ်အားလုံးနီးပါးနဲ့ကုန်သွယ်ရေးလမ်းကြောင်းတစ်လျှောက်ကိုတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေကထိန်းချုပ်ထားတာပါဒါကြောင့်နှစ်နိုင်ငံကုန်သွယ်မှုဟာပုံမှန်ပြန်ဖြစ်ဖို့အခြေအနေမရှိသေးပါဘူး
မဟာဗျူဟာနဲ့မူဝါဒလေးလာရေးအင်စတီကျူ ISP မြန်မာရဲ့မြင်ကွင်းကျယ်မှတ်စုများစီစဉ်ကိုကြည့်ရှုနားဆင်ကြရပါဘာခုတစ်ခါတော့တနင်္ဂနွေနေ့ညပိုင်းထုတ်လွှင့်ပေးနေကြမြန်မာပြည်မှပေးစာများစီစဉ်ကိုနားဆင်ရဖို့အလှည့်ရောက်ပါပြီမအေးတန်တာကျော်ကစီစဉ်တင်ဆက်ထားပါရခင်ဗျာ
ကင်းရှင်ပြီးတော့မင်္ဂလာပေါင်းတဲ့ပြည်စုံတဲ့နေ့ဖြစ်ပါစေသောရရှင်များရှင် VOE ကိုရေးလာတဲ့သောရရှင်တွေရဲ့ပေးစာတွေအီးမေးလ်တွေပြီးတော့ VOE မြန်မာဝိုင်း Facebook စာမျက်နှာပေါ်မှာလာပြီးတော့ရေးကြတဲ့သောရရှင်တွေရဲ့မှတ်ချက်တွေနဲ့ Messenger ကစာတွေကိုမြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ချားပေးပါရမရှင်အခုအရင်ဦးဆုံးသောရရှင်တွေရဲ့မှတ်ချက်တူလေးတွေနဲ့စာချင်ပါတယ်စုပေါင်းစုတဲ့သောရရှင်ကတော့ကမ္ဘာမြေကြီးအမြဲငြိမ်းချမ်းပါစေလူတိုင်းစိတ်ချမ်းသာကိုယ်ကျန်းမာပါစေလူရင်းဆန္ဒတွေပြေဝကြပါစေလို့ဆုတောင်းပေးလာတာပါလူရင်းဆန္ဒတွေပြေဝကြပါစေလို့ဆုတောင်းပေးလာတာပါတလောကပဲနှစ်သက်ကူပြောင်းခဲ့တာမို့အခုထိသောရရှင်တွေနှစ်သက်ကူအတွက်ဆုတောင်းပေးနေကြတော့ဖြစ်ပါတယ်ထူးထူးခြားမြေဆိုတဲ့သောရရှင်က Facebook ကနေတင်ကြည့်လို့မရတာကြာပါပြီကချင်ပြည်နယ်ဘက်ကပါအရင်ခေတ်ကိုပြန်ရောက်သွားသလိုပါပဲတဲ့ရေဒီယိုကိုပြန်ပြီးတော့နားထောင်နေရလို့ပါ VOA ဝိုင်းတော်သားတွေကျမ်းမာကြပါစေတဲ့စာရေးလာပါတယ် ဟုတ်ကဲ့ပါ VOA စီစဉ်ကိုရတဲ့အနေနဲ့နားဆင်နေတဲ့နေရာမှာနောက်ဆုံး internet တွေလျှက်စစ်တွေမရှိတဲ့အခါမှာ line တွေ radio တွေကအစင်မြဲအားကိုးစရာဖြစ်ပါတယ်နော် American ပြည်အောင်စုနဲ့နိုင်ငံတကာကသတင်းတွေကျမတို့ VOA ကနေ့စဉ်မနေ့ညတင်ဆက်ပေးနေတာမှာအခုတလော American မှာကြုံရတဲ့လူမှုရေးပြဿနာနိုင်ငံရေးအခြေအနေတွေနောက်ပြတဲ့သဘာဝပတ်ဝန်းကျင်နဲ့ပတ်သက်တဲ့ကပ်ဘေးစုသတင်းတွေအောက်မှာသရရှင်တွေသူတို့ရဲ့ထင်မြင်ချက်တွေကိုမှတ်ချက်ပေးလာကြပါတယ်ဒီမှာသရရှင်တင်တွေကလူငယ်တိုင်းရဲ့အိမ်မက်အမေရိကန်လိုနိုင်ငံကြီးမှာတော့လိုအပ်ချက်တွေအားနည်းချက်တွေရှိသေးတာမြန်မာနိုင်ငံရဲ့ရုပ်ပိုင်းဆိုင်ရာနဲ့စိတ်ပိုင်းဆိုင်ရာလိုအပ်ချက်တွေကိုရေးပြရရင်တော့ကုန်မထင်ပါဘူးမြန်မာပြည်သူတွေလူလိုသူလိုနေစေချင်ပါပြီလို့ပြောလာပါတယ်သူကတော့ဘယ်နိုင်ငံကားလို့တော့ရေးမထားပါဘူးနော်မြန်မာနိုင်ငံကပြည်သူလူထုလူတန်းစစ်နေစေချင်တဲ့သူစင်တာဖြစ်ပါတယ်ဗီဒီယိုကိုစာရေးကြတဲ့တော်ရရှင်တွေရဲ့စာရေးမှာနိုင်ငံရေးအခြေအနေနောက်ပြီးတော့နေစဉ်ကြုံတွေ့နေရတဲ့လူမှုကိစ္စအဝဝကိုရေးလာကြတဲ့တော်ရရှင်တွေရဲ့စာရေးလက်ခံရရှိပါတယ်နော်ဒီလိုမျိုးနိုင်ငံရေးလူမှုရေးပြဿနာတွေရေးလာတဲ့စာရေးမပြောခင်မှာတော့ကိုမောင်ဆိုတဲ့တော်ရရှင်မေးလာတာလေးဖြစ်ပေးခြင်းပါတယ်နည်းနည်းပိုင်းရေဒီယိုအစီအစဉ်မလွင့်တော့ဘူးလားခင်ဗျာတဲ့အရှာမရလို့ပါလွှင့်လေလေလိုင်းတဲ့အချိန်လေးသိပြရစီတဲ့ဟုတ်ကဲ့ကျမတို့နည်းနည်းပိုင်းရေဒီယိုအစီအစဉ်ကိုဟိုတလောတော့ကခေတ္တခဏရန်နာခဲ့ပါတယ်ဒါမဲ့နောက်ပိုင်းမှာပြန်လွှင့်ပေးနေပြီဖြစ်ပါတယ်ရှင်။ဒါမဲ့လည်းအစီအစဉ်အစဆုံးတနားရီလုံးစာမဟုတ်ဘဲနဲ့ရှေးပိုင်းသတင်းတွေကြီးညာပေးတဲ့နာရွက်ကိုပဲထုတ်လွှင့်တာဖြစ်ပါတယ်။ဒုတိယပိုင်းနာရွက်ကတော့အပတ်စဉ်ခန်းနာတွေဖြစ်တဲ့အတွက်ကြောင့်မလို့အဲ့ဒီနေ့မတိုင်ခင်ပထမနေ့ညပိုင်းကထုတ်လွှင့်ပေးသွားတဲ့အပတ်စဉ်ခန်းနာတွေနဲ့အတူတူပဲဖြစ်ပါရနော်။ဒါကြောင့်မလို့တော်ရရှင်နေအနေနဲ့မနက်ခင်းအစီအစဉ်ရဲ့ဒုတိယပိုင်းနာရွက်ဒီ line to radio ကနေနားမထောင်လိုက်ရအောင်ဆိုလဲ line to radio တော်ရရှင်နေအနေနဲ့လွတ်သွားတာမျိုးမရှိပါဘူးလို့ထပ်ပြီးပြောချင်ပါတယ်။ဒီတော်ရရှင်မေးထားတာလေးဖြေရမယ်ဆိုရင်တော့နေ့စဉ်ကျမတို့ view ရေမနက်ခင်း radio အစီအစဉ်ကိုမနက်6နာရီကနေ9နာရီထိတင်ဆက်ပေးနေတာဖြစ်ပါတယ်။ line to meter နဲ့ဖမ်းယူနားဆင်ဖို့ကတော့ပထမပိုင်းနာရွက်ဖြစ်ပါတယ်။line to meter 25 kHz 11865 line to meter 32 kHz 6153ညနဲ့ line to meter 40 kHz 9533ညတို့ကနေဖမ်းယူနာဆင်နိုင်ပါတယ်။မနေ့9နာရီတိကျန်တဲ့နာရီဝက်စာအစီအစဉ်တွေကိုတော့ဂျိုရုကထုတ်လွှင့်ပေးတဲ့လူလူမိတ်ဆွေရုပ်သံ line နောက်ပြီးတော့ online ပေါ်မှာဆိုရင် view မြန်မာဝိုင်း website မြင်တာနဲ့ Facebook နဲ့ YouTube လူမှုကွန်ရက်စာမျက်နှာတွေမှာလည်းဓာတ်ရိုက်နာဆင်ကြည့်ရှုလို့ရပါတယ်။နောက်ပိုင်းမှာလည်းပြန်ပြီးတော့နာဆင်ကြည့်ရှုတာလုပ်လို့ရပါတယ်နော်။ဗီဒီယိုအစီအစဉ်တွေကိုထုတ်လွှင့်ပေးတဲ့ platform မျိုးစုံကနေနားဆင်ကြည့်ရှုအားပေးတဲ့သရရှင်တွေအားလုံးကိုကျေးဇူးအထူးတင်ပါတယ်နောက်ထပ်သရရှင်တယောက်ဗီဒီယိုဝိုင်းတော်သားတွေအားလုံးကျန်းမာကြပါစေကြောင်းဆုတောင်းမေတ္တာဥစွာပို့သအပ်ပါသည်လို့ရေးလာတဲ့သရရှင်ကမြန်မာနိုင်ငံရေးနဲ့ပတ်သက်ပြီးတော့သူ့ရဲ့ကိုယ်ပိုင်အမြင်ကိုရေးလာတာဖြစ်ပါတယ်
။ချစ်တော် VOA ရေ NUG ယာယီတပ်ပရာကြီးကပြည်ပနေသူ့ဝင်ကြီးတွေကိုပြန်လာဖို့ရာဒုတိယအကြိမ်တောင်ထပ်မံခေါ်နေရတာကိုသတင်းထဲမှာကြားနေရလို့စိတ်မကောင်းဖြစ်ရပါတယ်ခင်ဗျာ။တော်လိုင်းရေးအချိန်အကောင်းဆုံးအမြင့်ဆုံးဖြစ်လာတဲ့ခုလိုအချိန်အခါမျိုးမှာတခါလောက်တော့ဖြစ်ဖြစ်ပြည်တွင်းမှာကိုယ်အစိုးရတပ်ဖွဲ့လုံးကိုတစုတစည်းတည်းစီစီလုံးလုံးရှိနေတာကိုမြင်ကျင်မိပါရဲ့ဗျာ။တော်လန်ရေးဗျူဟာတရက်လိုပဲပြောပြောပြည်သူလူထုတွေလည်းအားတက်စီမာတော့အမှန်ပါပဲဗျာ VVTV မှာအစိုးရပြောခွင့်ရဥနေဖုံးလက်က ERO နဲ့ PDF တပ်ပေါင်းစုတွေစိုးမိုးထိန်းချုပ်ထားတာ144မြို့တောင်ရှိနေပြီလို့ပြောပြထားတော့ပြည်တွင်းမှာဘေးကင်းစွာနေနိုင်မဲ့နေရာတွေဝင်ကြီးတွေအတွက်မရှားဘူးလေဒီအချိန်အခါမျိုးမှာမှမလာသေးရင်ဘယ်အချိန်မျိုးမှာမှလာကျင်ကြမှာလဲလို့မေးကျင်နေမိပါတယ်ဗျာonline zoom 4000กว่ามาแท้ปีตวินลุ่มหยอดตะเนียมาตะซุตะเวเดตะคาหลอดต่อเมียนจินดาบ่ครับญาญาญีตมราจีตัตติยะอเจิงทับมันไผ่ขอจินมะปิ่ยะลีอองอคุกาละมาอซูยะตะพွဲลงอเมียนซงเปลี่ยนแลวนยอกลาไหนจาบาซีลุสันดาปิ่ยินตะคิดตะคากะเมมะอะตันเรดิโอมาจายะลีชีเดอซูดอดอลั่ลละยีตีโซทาเดยัวตายาอมีชีต้อตะชินลีกูปีป้ายอกเมมะนิงันตาต้ายยินตาสุยมูมยากูเปลี่ยนแลจายองเมียนยองซีจินลุ YouTube ลิ่นเนอะอตูซาดาลีรีกูบาออกมาพอปยาไปไลบาเดဘယ်နှယွာကြံသေးလဲလို့လိုက်ရှာရင်အလွမ်းပြေရတာပေါ့ခမညာ
နာအတ္တဆိုတဲ့တော်ရရှင်
ဒီဒေါ်လာလာကြီးတည်ဆူထားရဲ့ရွာသားရဆိုတဲ့ဒေသချင်းရဲ့ဒီစာသားအပြည့်စုံကိုလည်းတိတ်ချရေးပူလိုက်တာဖြစ်ပါတယ်။ကျွန်တော် viewer ကနေပြီးတော့တေးလက်ဆောင်ကနအခုနောက်ပိုင်းမှာမထုတ်လွှင့်ပေးတော့တာမလို့ဒီသချင်းလေးကိုစိတ်ဝင်စားတဲ့သူတွေအနေနဲ့တော့ဒီ online လူမှုကွန်ရက်စာမျက်နှာတစ်ခုဖြစ်တဲ့ YouTube video စာမျက်နှာမှာပြန်ပြီးတော့နားထောင်လို့ရမယ်ထင်ပါတယ်နော်။မြန်မာပြည်ထဲမှာလောက်ခံစားတော့ရတာခက်ခဲတဲ့အခြေအနေကြောင့်လက်ပေးလက်ယူမှုတွေကလည်းအထူးများပြားပါတယ်ဆိုပြီးရေးလာတဲ့သောရရှင်ကတော့ဝါခုမြင့်ချိုးတဲ့နေရာမှာပါလက်ပေးလက်ယူမှုနဲ့မလွတ်ဘူးလို့ဆိုလာပါတယ
်ကျွန်တော်တို့နေထိုင်စားတော့လောက်ခံရတာတောင်ပေါ်ရွာလေးတရွာပါလောက်ခံစားတော့ဖို့ကတောင်ရလောက်ပါတယ်တစ်ခုတ်ဝါခုမြင့်ချိုးရောင်းပြီးလောက်ခံစားရပါတယ်ကျွန်တော်ဒီမှာတင်ပြချင်တာကတယံဇာတာနဲ့တစ်တော်ဝင်ကြီးများသိစေဖို့ဖြစ်ပါတယ်နေပြည်တော်ဇေယျသီရိမြို့နယ်ကျင်တောင်ကျေးရွာမှာအခြေဆိုင်တဲ့တောကောင်းနဲ့တောအုပ်ကတစ်ကားတွေကိုဆိုငွေတောင်းမြစ်ချင်လုတဲ့ရွာသားတွေကိုလာစဉ်ကြေးကောက်တစ်တွေဖမ်းရင်လဲဖမ်းဖမ်းထားတဲ့တစ်စရင်ပြတာနည်းနည်းပွဲစားကိုပြန်ရောက်တာကများများဆိုတာအထက်လူကြီးတွေသိအောင်တင်ပြပေးပါဗျာအခုလိုလုတ်ကင်နေတာနိုင်ငံအတွက်လည်းမဟုတ်ပါဘူးကိုကျိုးစည်းပွားရှားနေတာပါသက်ဆိုင်ရာတာဝန်ရှိသူတွေစုံစမ်းအရေးယူပေးပါဗျာ
ဒီတော်ရရှင်ကတစ်ခုတ်ဝါခုတ်မြစ်ချိုးရောင်းစားတဲ့နေရာမှာပါလက်ပေးလက်ယူမှုနဲ့မလွတ်ပါဘူးသက်ဆိုင်ရာသိစေချင်ပါတယ်ဆိုပြီးစာရေးပြောလာတာဖြစ်ပါတယ်ရှင်တော်ရရှင်ရဲ့ပေးစာတွေကိုတော့ဒီတစ်ပတ်ဒီမှရင်ရက်ချင်ပါတယ်နော်အားလုံးပုံမကောင်းမှုအဆင်ပြေတဲ့နေ့ရက်တွေအများဆုံးပိုင်ဆိုင်နိုင်ပါစေလို့ဆန္ဒပြုပါတယ်ရှင်
ဘောရိုဗီယိုမြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ရေဒီယိုစီစဉ်တင်ဆက်မှုတွေနဲ့ပတ်သက်ပြီးတော့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ကိုယ်တိုင်ထွေးကြုံနေရတဲ့ဖြစ်ပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်ပြီးတော့ကိုယ်ပိုင်ထင်မြင်ယူဆချက်တွေရင်ဖွင့်စာတွေရေးတင်ကြတယ်ဆိုရင်တော့ကျွန်တော်တို့ဗီယိုကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်အီးမေးလ်ကနေစာရေးမယ်ဆိုရင် bambi@viewnews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးတော့ရေးသားပေးပို့နိုင်ပါတယ် Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းViewy Bambis News ဆိုရယ် Viewy မြန်မာပိုင်းရဲ့ Facebook စာမျက်နှာကိုတွားပြီးတော့မှတ်ချက်တွေလာပြီးတော့ရေးနိုင်တယ်လို့ Viewy မြန်မာပိုင်း Facebook Messenger ကနေပြောလဲစာရေးပို့လို့ရပါတယ်။သောရရှင်နေစီကတုံ့ပြန်အကြံပြုလာမှာတွေကိုစောင့်မျှော်ကြိုးစွနေပါတယ်ရှင်။
မေးသနာကြောင့်တင်ဆက်ပေးကြတော့ပါ။ခုတစ်ခါတော့ထူးခြားစံပြသတင်းများအစီအစဉ်ကြည့်အောင်ပါ။ခေကုံသွားပြီးတော့အသုံးမတွင်ကျတော့တဲ့လူသုံးကုန်လျှက်စစ်ပစ္စည်းတွေကိုပြသထားတဲ့ပြလိုက်တခုဂျပန်နိုင်ငံတိုကျိုမြို့လယ်မှာဖွင့်လှစ်ထားပါတယ်။အမေရိကန်နိုင်ငံလက်စ်ဗီဂတ်စ်မြို့မှာတော့ပြီးခဲ့တဲ့ရက်ကျင်းပခဲ့တဲ့ CES လူသုံးကုန်လျှက်စစ်ပစ္စည်းပြပွဲမှာတောင်ကိုရီးယားကုမ္ပဏီတခုကစိတ်ကြယောဂါကိုတက်တာစီတဲ့လျှက်စစ်ပစ္စည်းခေါင်းစည်းဆက်တစ်မျိုးကိုမိတ်ဆက်လိုက်ပါတယ်။ဒီလိုကမ္ဘာတစ်လောကထူးခြားခြားသတင်းတွေကိုကိုငင်းချမ်းနဲ့မမသစင်အောင်တို့ကတင်ဆက်ပေးထားပါတယ်ခင်ဗျာ
။ဂျပန်နိုင်ငံတိုကျိုမြို့အလယ်မှာခေကုံသွားပြီးတော့အသုံးမတွင်ကျတော့တဲ့လူသုံးကုန်လျှက်စစ်ပစ္စည်းတွေပြသထားတဲ့ပြတိုက်တစ်ခုဖွင့်လှစ်ထားပါတယ်။2023ခုနှစ်ကလေးကဖွင့်ထားတဲ့ဒီပြတိုက်ကိုမြို့တုံးသွားတဲ့မီဒီယာပြတိုက်လို့နာမည်ပေးထားပြီးတော့ floppy disk နဲ့ Kihon Sony လျှက်စစ်ပစ္စည်းတွေအပါအဝင် Beta Cams လို့ကင်မရာတွေကိုပြထားပါတယ်။ကင်မရာအဟောင်းတွေဆက်သွယ်ရေးပစ္စည်းအဟောင်းတွေအပြင်ရှေးဟောင်းပစ္စည်းတစ်ခုဖြစ်တဲ့1916ခုနှစ်တုန်းကဂျပန်နိုင်ငံမှာထုတ်ခဲ့တဲ့ Lily Flynn ကင်မရာတစ်ခုလည်းပြသထားပါတယ်။ဒီပြရိုက်ကိုလာလေသူတွေအနေနဲ့ပြသထားတဲ့ပစ္စည်းတွေကိုကြည့်ပြီးတော့အတိတ်ကိုပြန်သတိရနိုင်တယ်လို့အရင်ကဒီလိုပစ္စည်းတွေသုံးခဲ့ဘူးပါလားဆိုတဲ့စိတ်မျိုးဖြစ်စီတယ်လို့လာရောက်ကြည့်ရှုသူတူဖြစ်တဲ့အသက်59နှစ်အရွယ်မီကာမာဆူဒါပြောပါတယ်။ဆာရွေးနဲ့ကြောက်စာချက်တွေကလွဲပြီးတော့မီဒီယာလျှက်စစ်လူသုံးကုန်ပစ္စည်းတွေဟာတဖြည်းဖြည်းခေကုံသွားပြီးအသုံးမတွင်ကျတော့တာမျိုးဖြစ်သွားနိုင်တယ်လို့ဒီပြရရဲ့ဒုပြရမှုကပြောပါတယ်။ဒီမှာပြထားတဲ့ပစ္စည်းအများစုဟာအများပြည်သူကြည့်ရှုနိုင်ဖို့လှူဒန်းထားတာဖြစ်ပြီးလာရောက်သူတွေအနေနဲ့လည်းကင်တွယ်ဆန်းကြည့်လို့ရပါတယ်။ပြရတဲ့အနေနဲ့လည်းလာရောက်သူတွေစီကပစ္စည်းတွေအလှလက်ခံပြီးတော့ဝင်ကြီးရတော့တယောက်ကိုဂျပန်ယန်1000ကျပ်တက်ပါတယ်။ကျောင်းသားတွေနဲ့အလှရှင်တွေအတွက်ကတော့ဂျပန်ယန်1000နဲ့ဝင်ကြီးလျှော့ပေးထားပါတယ်ရှင်။
ဂျပန်နိုင်ငံမှာပဲအများချစ်ကြတဲ့ဝမ်းဝင်ရုပ်ကလေးကုမာမွန်ကိုတိုကျိုဘူဒါကြီးရဲ့ဂုံတူးဆောင်ရုံပိုင်အဖြစ်အတိအမှတ်ပြုခဲ့ပါဗျ။ပအိုနီလေးတွေနဲ့ဒီဝမ်းဝင်လေးဟာ ဂျပန်နိုင်ငံအနောက်တောင်ပိုင်းမှာရှိတဲ့ကူမာမိုတိုခရိုင်ကိုကိုးစားပြုတာဖြစ်ပြီးတော့ဂျပန်နိုင်ငံမြို့တော်တိုကျိုမှာရှိတဲ့ဂင်ဇာဘူဒာယုံကြီးရဲ့ယုံပိုင်အဖြစ်အသိအမှတ်ပြုတဲ့ဆာရွက်နဲ့ဆက်လွယ်ကိုဆွဲပေးခဲ့တာပါကူမာမိုတိုခရိုင်ကထွက်ရှိတဲ့ထုတ်ကုန်တွေကိုအစိမ့်မြင့်ဂင်ဇာဈေးရက်ွက်ကြီးမှာဝယ်ယူရနိုင်တဲ့အကြောင်းအယောင်မြင့်တင်တဲ့အနေနဲ့အခုလိုအသိအမှတ်ပြုပွဲကိုကျင်းပခဲ့တာပါပြီးခဲ့တဲ့နှစ်ကလည်းတိုကျိုမြို့ရဲ့ရဲချုပ်အဖြစ်ဂေါ်ဇီလာကိုခန့်အပ်ပြီးလမ်းအန္တရာယ်ဘေးကင်းလုံခြုံရေးမြင့်တင်ဖို့အတွက်ကျိုးပန်းခဲ့ပါတယ်ခင်ဗျာတရုတ်နိုင်ငံမကာအိုကိုပိုင်အုပ်ချုပ်ခွင့်ရကျွန်းမှာဗြိတိရှ်ပေါ့အမှုပညာရှင်ဖိလစ်ကိုဘက်ရဲ့လက်ရာတွေဖြစ်တဲ့အယောင်ဆုံးကြောက်ပစွန်အယုတ်ကြီးတွေကိုပြသပြီးခရီးသွားတွေကိုဆွဲဆောင်နေပါတယ်အဲ့ဒီတဲကအကြီးဆုံးအယုတ်ကြီးကိုတော့မြို့စိတ်ကန်းကရေထဲမှာပြသထားတာဖြစ်ပြီး15မီတာအမြင့်ရှိတဲ့လေထိုးကြောက်ပစွန်ယုတ်ကြီးဖြစ်ပါတယ်အခုလိုပြသတာကိုဇန်နဝါရီလ15ရက်နေ့ကနေမတ်လ16ရက်နေ့အထိမကာအိုကျွန်းကနေရာ5ခုမှာပြသထားမှာပါအဲ့ဒီထဲမှာရှေးဟောင်းတမိုင်းဝင်နေရာတွေဖြစ်တဲ့အိုင်လောင်းမီးပန်းဆက်ယုံတပီယာအင်ဒေါ်တို့လည်းပါဝင်ပြီးတော့ဒါဟာလည်းဒီရက်ွက်တွေကိုပြန်လည်ထူထောင်ဖို့လှုပ်ဆောင်တဲ့စီမံကိန်းရဲ့ဒစိမ့်တစ်ပိုင်းလည်းဖြစ်ပါတယ်။မကာအိုဟာအာရှတိုက်ရဲ့အကြီးဆုံးကက်စီနိုလောင်းကစားယုံတွေတည်ရှိတဲ့ကျွန်းဖြစ်ပြီးတော့အခုလိုအမှုပညာအလုပ်တွေဟာလောင်းကစားအလုပ်တွေရင်းသားမကတခြားကနေလည်းဝင်ဝေရဖို့ကြိုးပမ်းနေတဲ့တရုတ်အစိုးရကြိုးပမ်းမှုဒစိမ့်တစ်ပိုင်းလည်းဖြစ်ပါတယ်။မကာအိုအစိုးရရဲ့ဝင်ငွေ87ရာခိုင်နှုန်းဟာလောင်းကစားလုပ်ငန်းတွေကိုအခွန်ကောက်ခံတာကရနေတာဖြစ်ပြီးတော့မကာအိုလူမှုဟာတရုတ်နိုင်ငံအတွင်းကတဦးချင်းဝင်ငွေအများဆုံးရနေသူတွေလည်းဖြစ်ပါတယ်ခင်ဗျာ
2025ခုနှစ်အတွက်အမေရိကန်နိုင်ငံ Las Vegas မြို့မှာကျင်းပခဲ့တဲ့ CES လူသုံးပုံလျှက်စစ်ပစ္စည်းပြပွဲမှာတောင်ကိုရီးယားကုမ္ပဏီတစ်ခုဟာစိတ်ကြယောဂါကိုတက်တာစီတဲ့လျှက်စစ်ပစ္စည်းခေါင်းစည်းဆက်တမျိုးကိုမိတ်ဆက်လိုက်ပါတယ်။တောင်ကိုရီးယားကုမ္ပဏီ Serum Gem မှာမိတ်ဆက်လိုက်တဲ့ MindFit Neuro Wellness Enhancer လို့နာမည်ပေးထားတဲ့ဒီဆက်ဟာနှစ်ဖူးမှာတက်ဆင်ရတာဖြစ်ပြီးအုန်းနောက်ကိုလျှက်စစ်လိုက်အပျော်စားထုတ်ပေးပြီးတော့စိတ်ကြယောဂါကိုတက်တာစီပါတယ်။ဒီ MindFit ဆက်ဟာစိတ်ကြယောဂါကုသနိုင်တဲ့အဆင့်3ဆေးဝါးပစ္စည်းဖြစ်တောင်ကိုရီးယားနိုင်ငံကအတိအမှတ်ပြုပေးထားပြီးတော့ပုံမှန်စိတ်ကြယောဂါကိုကုသနေတဲ့ကုလုံးတွေလို့မဟုတ်ပဲခွဲစိတ်စရာမလိုတဲ့တခြားနိလန်တစ်ခုဖြစ်သုံးနိုင်တာပါဒီဆက်ကိုတောင်ကိုရီးယားနိုင်ငံမှာဒေါ်လာ1000နဲ့ရောင်းချနေတာဖြစ်ပြီးတော့တခြားနိုင်ငံတွေမှာလည်းရောင်းချဖို့အတွက်ခွင့်ပြုချက်တွေရဖို့ကြိုးပမ်းနေပါတယ်စိတ်ကျန်းမာရေးအလွယ်တကူမရနိုင်သူတွေပုံမှန်ကုလုံးမရနိုင်သူတွေအတွက်ဒီ MindFit ဆက်ကပို့ပြီးတော့လွယ်ကူတဲ့ကုသမှုမျိုးပေးနိုင်မှုမျှော်လင့်တယ်လို့ CEO လီယာပြောပါတယ်ရှင်
သူကြဆံပြတဲ့တဲ့ရင်တွေကိုကုငင်းချမ်းနဲ့မမြသဇင်အောင်တို့ကတင်ဆက်ပေးကြတာပါတင်းငုံနေညအတွက်အပတ်စဉ်စီစဉ်တွေကတော့တော့ပါပဲ view season တွေကို American Bionzu Washington DC မြို့တော်ကနေည9:00နာရီကနေ10:00နာရီအထိတိုက်ရိုက်ထုတ်လွှင့်ပေးနေတာပါစီစဉ်တွေမကြခင်ပြီးဆုံးတော့မှမဟုတ်နောက်ဆုံးရသတင်းချင်းချုပ်ကိုကောင်းလုံကတလက်ပြောပြပေးပါအောင်ခင်ဗျာ
လဗ်ရွန်နိုင်ငံတောင်ပိုင်းမှာလမ်းပေါ်ကအတားဆီးတွေကိုကျော်လွှားပြီးဝင်ရောက်လာကြတဲ့ဆန္ဒပြသူတွေကိုပြစ်ခတ်ရတာကဒီကနေ့တင်းတင်းကြပ်နေမှာအနည်းဆုံးလူ3ဦးသေဆုံးပြီး40ကျော်ထဏ်ရာရတဲ့အကြောင်းလဗ်ရွန်ကျမ်းမာရေးဌာနကပြောပါရတယ်။ဣဇွေးနဲ့ဟက်စ်ဖူလာအဖွဲ့ကြားပြီးခဲ့တဲ့နှစ်နိုဝင်ဘာလနောက်ပိုင်းကအပြစ်ခတ်ရစဲရေးသဘောတူညီချက်အရလဗ်ရွန်နိုင်ငံတောင်ပိုင်းကဣဇွေးတပ်ဖွဲ့တွေရပောင်း60အတွင်းပြန်ဆုတ်ခွာဖို့တတ်မှတ်ထားတာကိုမလိုက်နာတဲ့အပေါ်ကန့်ကွက်တဲ့ဆန္ဒပြသူတွေဣဇွေးစစ်တပ်မနေ့ကစချက်ထားတဲ့အတားဆီးတွေကိုကျော်လွှားပြီးကြေးရွာတွေထဲဝင်ရောက်ဖို့ကြိုးစားကြကြတာပါ။ကာဇာကမ်းမြောင်ဒေသကပါလက်စတိုင်းဒုက္ခသည်တွေကိုဂျော်ဒန်အင်ဂျင်နဲ့တခြားအရဲနိုင်ငံတွေကပုံမလက်ခံပြီးစစ်တပ်သည်ဒေသကိုအသစ်ပြအောင်ရှင်းလင်းပစ်လိုတဲ့အကြောင်းအမေရိကန်သမ္မတထွန်းနဲ့ထရန့်ကပြောဆိုလိုက်ပါတယ်ဂျော်ဒန်ပြည်ဒုတိယမြောက်အဗ်ဒူလာနဲ့ဆက်သွယ်ပြောဆိုရမှာသူ့ယူဆကိုဆွေးနွေးခဲ့တယ်လို့အီဂျစ်သမ္မတနဲ့ဒီကနေ့စကားပြောတဲ့အခါဆွေးနွေးမယ်လို့လည်းသမ္မတထရန့်ကသတင်းတောက်တွေနဲ့မမေ့ဖြေလုပ်တဲ့နေရာမှာပြောဆိုခဲ့တာဖြစ်ပါတယ်ခင်ဗျာ
ကောင်းလုံးပြောပြပေးခဲ့တာပါတနင်္ဂနွေညရဲ့ VOA စီစဉ်တွေကိုဒီမှာပဲဆုံးသတ်ပါရစေခင်ဗျာဒီကနေ့ညအတွက်အစီအစဉ်ထုတ်လုပ်မှုအဖြစ်တာဝန်ယူသူကကိုရန်နိုင်ဖြစ်ပါတယ်စက်ပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ရှောင်းခန်ဂျန်းနဲ့ရောဘတ်ဘတ်စ်တို့ဖြစ်ကြပါတယ် VOA ကိုနားတော်တာဆင်ခဲ့ကြတာလည်းကျေးဇူးအထူးတင်ရှိပါတယ်ကျွန်တော်စီသူပါသောတာရှင်များနဲ့တကွာညီမပြည်သူပြည်သားအားလုံးသောကပေါင်းကကင်းဝေးကြပြီးတော့ရှင်လန်းချမ်းမြေ့ကြပါစေခင်ဗျာ VOA ရဲ့အစီအစဉ်တွေကို VOA internet ဆာမျက်နှာ burmese.voanews.com မှာလည်းကြည့်ရှုနိုင်တယ်လို့Facebook နဲ့ YouTube ကနေလည်း VOA ကထုတ်လွှင့်သမျှ season တွေအားလုံးကိုကြည့်နိုင်ကြပါလားခင်ဗျာ။ဘေးရန်ကင်းရှင်းတဲ့မင်္ဂလာနေ့ပိုင်းဆိုင်တိုင်ကြဖို့ဆုမွန်ကောင်းတောင်းပေးပါတယ်ခင်ဗျာ။
This program has come to you from the